Welcome to the Voice of America in Burmese.
Mingala nya jam ma sa sa shin ya shin. American Pirang so myo raw Washington DC ga ne VOA American asan ye 2020 khu ne season ma la 9 ye sine ne nya bai season ne do Myanmar sano chain nya 9 ya ne 10 lai thi dine to meter 1925 30 ne ne line meter 190 do ga ne chou ne pe ni ba bi shin.သမအနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုတင်ပြပေးမှာပါအမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်တက်နေချိန်မှာပဲကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုနဲ့ဘေးအေရီးယားတဝိုက်ကခရိုင်တွေမှာတည်ဆင်းနေရုံးပရက်ကစပြီးတော့အိမ်ပြင်မထွက်ရအမိန်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ပုဂ္ဂိုလ်ခံရသူ14တန်းကျော်နဲ့တိတ်ဆုံးသူ 2,900 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပုဂ္ဂိုလ်ခံရသူကတိတ်တရမ3တန်းကျော်နဲ့တိတ်ဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်းဂျွန်ဟော့ပကင်တက္ကသိုလ်စစ်တမ်းကဖော်ပြပါရယ်။ဒီအချိန်မှာပဲဗြိတိန်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ကိုဗစ်ကာကွယ်ဆေးကိုဘာရိန်းနိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါရယ်။ဘာရိန်းနိုင်ငံမှာပုဂ္ဂိုလ်ခံရသူ 18,000 နဲ့တိတ်ဆုံးသူ 350 ရှိကြောင်းဂျွန်ဟော့ပကင်တက္ကသိုလ်ရဲ့စစ်တမ်းမှဖော်ပြထားပါရယ်။ကဘာတဝါမှာတော့ပိုးကူးခံရသူ65တန်းကျော်နဲ့တိတ်ဆုံးသူကတန်ခွဲကျော်တိရှိနေပြီဖြစ်ပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်းပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်
။ The pandemic has shown what humanity is capable of at its best and worst.
သူသားတွေအနေနဲ့ဘယ်လိုနေရာမှာအကောင်းဆုံးလုပ်ကိုင်နိုင်တယ်လဲဆိုတာကိုရောအဆုံးဆုံးအခြေအနေပေါ်ပေါက်စေနိုင်တယ်လဲဆိုတာကိုပါကာယရောဂါကပြသလိုက်ပါပြီ။ကိုယ်ကြီးရိုင်းမင်းနဲ့စိတ်တွေဆွတ်လို့အနစ်နာခံမှုတွေသိပ္ပံပညာနဲ့တီထွင်ဆန်းသင့်မှုတွေရဲ့ရှင်သက်ရှုမောစရာရှာဖွေတွေ့ရှိမှုတွေအပြင်ကျဉ်းနူးစရာစီလုံးညညမှုတွေကိုပါတွေ့မြင်ခဲ့ရပါပြီ။ဒါပေမဲ့လည်းခုအကျိုးစီးပွားကိုပဲကြည်တာမျိုးတခြားသူကိုအပြစ်ပုံချတာမျိုးနဲ့စိတ်ဝမ်းကွဲပြားတာမျိုးတွေကိုလည်းတွေ့ရပါတယ်လို့WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြနေညီလာခါမှာပြောဆိုသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစင်ကောချက်အတော်များရှိခဲ့ပေမလို့ COVID-19 ကာယောဂါလောက်နိုင်ငံဆောင်ပူးပေါင်းပါဝင်မှုအပေါ်တက်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယောဂါထိန်းချုပ်နိုင်ဖို့အချက်လေးချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှာရှင်းနေမြှုံနှံဖို့အနာဂတ်ကာယောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငြိမ်းချမ်းရေးနဲ့ကြည်ပွားချမ်းသာရေးအခြေခံအုံမြင့်အဖြစ်ကျန်းမာရေးမှာရှင်းနေမြှုံနှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတကြော့ပြန်တိုးလာနေတဲ့တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းပိုးကူးသူ983ဦးထိရှိကြောင်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီ KDCA ကပြောပါတယ်။တောက်ကြနေမှာတော့ကုလအတွင်ပိုးကူးသူအများဆုံးနဲ့629ဦးထိရှိခဲ့တာပါယောဂါထိန်းချုပ်ရေးအတွက်စနေနေ့မှာပြန်ပြီးတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုတိထက်ပို့ပြီးတင်ကြမလားဆိုတာသတင်းငွေနေမှာဆုံးဖြတ်မှာပါဒီကနေ့ပိုးကူးခံရသူထက်က235ဦးကတော့လူနေထူထပ်တဲ့မြို့တော်ဆိုးစဝိုက်ကဖြစ်ပါတယ်တောင်ကိုရီးယားမှာပိုးကူးခံရသူ38,000ဝန်းကျင်နဲ့တိတ်ဆုံးသူက948ကျောင်း KDCA ကပြောပါတယ်တခါအမေရိကန်ပြည်ရင်ကမ္ဘာမှာပိုးကူးသူဒုတိယအများဆုံးရှိနေတဲ့အိန္ဒိယနိုင်ငံမှာပြည်တွင်းထုတ် COVID-19 စစ်တပ်ကကွယ်ဆေးတမျိုးအထိုးခံထားတဲ့ဝန်ကြီးတဦးပိုးကူးခံရတယ်လို့စနေနေ့မှာပြောပါရယ်ဟာနာယာပြည်နယ်ကျန်းမာရေးဝန်ကြီးအနေဗာဂျီကဘဟာရတ်ဘိုင်ယိုတက်ဆေးကုမ္ပဏီထုတ် COVAXIN ကကွယ်ဆေးကိုသူ့သဘောနဲ့နိုဝင်ဘာ20ရက်နေ့ကစံပါလာမြို့စီယွန်တခုမှာအထိုးခံခဲ့တာပါပဟာရာဆေးကုမ္ပဏီကတော့ COVAXIN ကာကွယ်ဆေးကို28ရက်ချပြီးတော့နှစ်ကြိမ်ထိုးခိုင်းရမှာဖြစ်ပြီးဒုတိယဆေးတစ်လုံးထိုးပြီး14ရက်ကြာမှဆေးအာနိသင်ပြမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ COVAXIN ကာကွယ်ဆေးကိုအိန္ဒိယအစိုးရရဲ့ဆေးသုတေသနနဲ့တွဲလုပ်ကိုင်နေပြီးတော့ပြည်ရင်းကလူပေါင်း 2,600 နဲ့အကြီးအကျယ်ဆန်းသနေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုစစ်ကောင်80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါရယ်ဒီကာကွယ်ဆေးကိုပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါရယ်နိုင်ငံတွင်ပိုကူးဆက်ရအချက်အခြာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလအစပိုင်းကစပြီးတော့နေ့စဉ်ပိုကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့8,000ဝန်းကျင်အထိရောက်လာပါရယ်ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခမ်းရှိသူတွေ၊ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခံစားထားရတဲ့သူတွေတော့မပါပါဘူး။ရုရှားနိုင်ငံမှာကာကွယ်ဆေးမျိုးစမ်းသပ်ထုတ်လုပ်နေပြီး Sputnik V ကိုတော့ရုရှားအစိုးရရဲ့တပ်ရိုက်ရင်းနှီးမြှုပ်နှံမှုဘက်ကအထောက်အကူပေးထားတာပါ။ Siberia Vector Institute ကကွယ်ဆီတွေကိုလည်းနောက်ဆုံးအဆင့်စမ်းသပ်မှုတွေလုပ်နေပါတယ်။ဆေးအာနိသင်ထိရောက်မှုနဲ့ဗီရပ်ဆိုးကျိုးကိုအပြည့်အဝမတုံသက်ရသေးခင်အတီးပြုတ်ပေးလိုက်တဲ့ Sputnik V ကကွယ်ဆီကိုအခုလိုထိုးနှံပေးနေတဲ့အပေါ်သိပ္ပံပညာရှင်တွေရဲ့စိုးရင်တန်တွေလည်းထွက်လာပါတယ်။ဒီကကွယ်ဆီကိုလည်း28ရက်ချပြီးတော့နှလုံးထိုးကြအောင်ပါ။ရုရှားနိုင်ငံမှာပုဂ္ဂုခွန်ရသူ 2.4 တန်းကျော်ရှိပြီးတော့ကမ္ဘာမှာပုဂ္ဂုသူစတုထမြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ
်။ဒီရီမေရီစန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း 9:00 နာရီကနေ 10:00 နာရီအထိဘိုင်းဒိုမီတာ 31 kHz 9833ညာဘိုင်းဒိုမီတာ 32 kHz 9383ညာဘိုင်းဒိုမီတာ 51kHz 9885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗိုင်းရပ်စ်ကူးစက်မှုတွေမပြန့်ပွားရအောင်သူ့ရဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုလူဦးရေလျှော့ပြီးကျင်းပသွားဖို့အစီအစဉ်နေတယ်လို့တောက်ကြနေကပြောလိုက်ပါတယ်။ပြီးခဲ့တဲ့၄နှစ်တုန်းကသမ္မတထရမ့်ကသူ့ရဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲလာတက်တဲ့လူအရေအတွက်နဲ့ပတ်သက်ပြီးအခြေအနေအငင်းခုန်တွေဖြစ်ခဲ့မှုကြောင့်အခုတစ်ချိန်ကအရာနဲ့တော့တည်တည်ဆတ်ဆတ်ကွဲပြားနေတာဖြစ်ပါတယ်။ဗီဂန်လွတ်တော်မှာလည်းကျန်းသစ္စာကျင်းဆိုပွဲအခမ်းအနားလုပ်ဖို့အတွက်ဆင်းရဲတည်ဆောက်နေပြီးသူ့အနေနဲ့လာမယ့်ဇန်နဝါရီ20ရက်နေ့မှာကျန်းသစ္စာကျင်းဆိုဖို့မျှော်လင့်ထားတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအစင်လာတိုင်းလွတ်တော်အနောက်ဘက်မြို့သားရင်းမြစ်နဲ့ပန်းစပိန်းနီးယားလမ်းမတစ်လျှောက်မှာကျန်းသစ္စာကျင်းဆိုပွဲအခမ်းအနားနဲ့ဇီတန်းလဲလဲဓာတ်တွေကိုကြည့်ဖို့အတွက်လူမှုစုဝေးမှုတွေလုပ်တာကိုတော့ရှောင်ရှားကျင်တယ်လို့ပြောပါတယ်။ကျွန်တော်ခံမှန်းတာကတော့ပန်းစပိန်းနီးယားလမ်းတစ်လျှောက်မှာကျန်းသစ္စာကျင်းဆိုပွဲအတွက်ကြီးကြီးမားမားဇီတန်းလဲလဲဓာတ်တွေမရှိဖို့များပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံတဝန်းမှာတော့အင်တာနက်အွန်လိုင်းတွေရုပ်သံတွေကနေတစ်ဆင့်ကြည့်ပြီးတော့ပါဝင်ဆင်နွှဲဓာတ်တွေကိုအများပြားတွေ့ရမှာဖြစ်ပြီးအရင်ငါးထက်လူတွေပုံများမယ်လို့ထင်ပါတယ်ဆိုပြီးဂျိုးဘိုင်ဒန်ကဒယ်လာဝဲပြည်နယ်ဝမ်မင်တန်မြို့ကနေပြောကြားလိုက်ပါတယ်ခင်ဗျာ။ဂျော်ဂျီယာပြည်နယ်ကသမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့အတွက်အဲ့ဒီပြည်နယ်တရားရုံးမှာတောက်ကြနေကရှောက်ထားလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာသူရှုံးတယ်ဆိုတဲ့ရလဒ်ကိုပြောင်းပြန်လာနိုင်ဖို့အတွက်ဥပဒေကြောင်းအရတရားစွဲနေတဲ့ဥပဒေတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။အခုနောက်ဆုံးအသစ်ဆွဲဆိုလိုက်တဲ့အမှုထဲမှာဂျော်ဂျီယာပြည်နယ်မှာမဲမတော်မှမှုတွေရှိတယ်ဆိုပြီးပြည်နယ်ဒေသခံတဦးကကျန်းသစ္စာကျင်းဆိုပြီးထွက်ဆိုထားတာလည်းပါဝင်တယ်လို့သမ္မတထရမ့်ရွေးကောက်ပွဲအွန်လိုင်းအဖွဲ့ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်။ Republican Party ဝင်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်ရဲ့အတွင်းမှု Brett Raffensperger အပါအဝင်တခြားပြည်နယ်တာဝန်ရှိသူတွေကသူတို့အနေနဲ့ဂျိုးဘိုင်ဒန်အနိုင်ရသွားတဲ့ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတော်မှမှုတွေကျင်းပပြည့်မြတ်ရှိတယ်ဆိုတဲ့သက်တည်အထောက်ထားဘာမှမတွေ့ရဘူးလို့ထပ်တလဲလဲပြောဆိုထားပါတယ်။ဘရာထောင်းရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့တခြားသူကိုထောက်ခံတဲ့သူအတော်များများဟာနေဗာဒါပြည်နယ်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေပါဝင်နိုင်ငံတော်ဝန်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ဖို့အတွက်တရားစွဲထားတဲ့အမှုတွေတန်းစီပြီးတော့ရှုံးထားပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကသမ္မတထရမ့်ကိုကိုယ်စားလှယ်မဲ306မဲ232မဲနဲ့အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံအနောက်မြောက်ပိုင်းမှာဖမ်းဆီးခံထားတဲ့လူခွင့်ရရှိနေတဲ့ကျမကြီးချင်းကြီးဟာစိုးရွားလာနေတယ်လို့သူ့ရဲ့မိသားစုကအများပြည်သူကိုပြောကြားလိုက်ပြီးတဲ့နောက်မိသားစုအနေနဲ့ဘာမှထပ်မပြောဘဲနှုတ်ဆက်နေဖို့ချင်းချောက်ခံရတယ်လို့မိသားစုနဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။လူခွင့်ရရှိနေချမ်းဝေးပင်းရဲ့မိသားစုကသူ့အတွက်ရှိနေငားခဲ့ပေမဲ့သူ့ရဲ့ရှိနေတွေကိုအဲ့ဒီအမှုကိုမလိုက်ဖို့ပြားပေးခဲ့တာကြောင့်ချမ်းဝေးပင်းဟာရှိနေငားပိုင်ခွင့်မရဘဲဖြစ်နေတယ်လို့အမည်မဖော်လိုသူတဦးကပြောပါတယ်။ချောင်ဝေပင်ကိုတော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လှုံ့ဆော်ပြောဆိုရဲဆိုပြီးတော့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့သတင်းအနေကတော့ချောင်ဝေပင်ကိုရှန်စီပြည်နယ်ပေါကြီမြို့ကရက်စကန်မှာ7မိနစ်တွေ့ခွင့်ရတယ်လို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ်။ဒါဟာပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းကသူ့ကိုဖမ်းဆီးခြင်းကစပြီးပထမဆုံးချိန်တွေ့ခွင့်ရတာလည်းဖြစ်ပါတယ်။အားဖြင့်သူချောင်ဝေပင်ရဲ့ကျမကြီးချင်းနေဟာလွန်အားနဲ့ပြင်ပန်းနေပြီးတော့ညလုံးနေလဲနေရဲပြီးတော့စကားကိုလည်းပြတောင်းပြတောင်းပြောနေတယ်လို့ဖခင်ဖြစ်သူကကျုံနိုင်ငံရဲ့ဝေဘိုလူမှုကွန်ရက်ကနေဖော်ပြခဲ့ပါတယ်။ရှင်းနေချောင်ဝေပင်ကသူ့ရဲ့ဖခင်နဲ့သူ့ဇနီးပါဝင်တခြားမိသားစုဝင်တွေကိုသူ့မှုနဲ့ပတ်သက်ပြီးတော့လူများစိတ်ဝင်စားလာအောင်မလုပ်ဖို့ပြောကြားခဲ့ပြီးအဲ့လိုလုပ်လို့လည်းဘာမှဖြစ်လာနိုင်ကြမရှိဘူးလို့ပြောခဲ့တယ်ဆိုပြီးတော့အဲ့ဒီ post မှာဖော်ပြပါတယ်။နောက်ဆုံးသူခန်းထဲကထွက်သွားတဲ့အချိန်မှာအဖေနဲ့အမေကောင်းကောင်းမွန်မွန်အသက်ရှင်ဖို့လိုတယ်လို့ချောင်ဝေပင်ကအော်ပြောခဲ့တယ်ဆိုပြီးတော့သူ့ဖခင်ကပြောပါတယ်။ဝ ေဘုံမှာတင်လိုက်တဲ့ post နဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကမိသားစုကိုမီဒီယာတွေကမပြောဘဲတိတ်တိတ်နေဖို့ချင်းကြောက်ခဲ့ပြီးတော့သူ့ရဲ့ဇနီးကိုလည်းဘာမှမပြောဘဲနေဖို့သူမရဲ့အလုပ်ကအထက်အရာရှိတွေကပြားပေးနေတယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေကပြောပါရခင်ဗျာ။ဟောင်ကောင်မှာလက်ရှိရှိနေတဲ့စနစ်ဟာရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတိုင်ကြားတာတွေကိုစုံစမ်းစစ်ဆေးဖို့မလုံလောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့လုပ်ရည်တွေပေါ်မှာပြည်သားလွတ်လပ်တဲ့လုပ်ငန်းတွေတရားဖွဲ့ဖို့တောင်းဆိုမှုတွေပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်။ဟောင်ကောင်ဒေသတွေနဲ့ပြည်ပမှာဥရိမက်ဖမ်းဆီးတာတွေရတဖွဲ့ရဲ့အင်အားအလွန်ကျုံ၃လတိုင်းနဲ့ပတ်သက်ပြီးလူလူရဲ့မကျေမနပ်ခံကွက်မှုတွေပြင်းထန်လာနေချိန်မှာပဲတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဟောင်ကောင်တရားရုံးတစ်ခုကသတင်းသမားများအဖွဲ့ကတရားစွဲရကိုအနိုင်ပေးလိုက်ပြီးတော့အိမ်ဆုံးဖြတ်ချက်ထဲမှာတော့လက်ရှိရှိနေတဲ့စနစ်ကရတဖွဲ့ကဟောင်ကောင်ရဲ့အခြေခံအခွင့်အရေးတွေကိုချိုးပေါက်တယ်ဆိုပြီးတော့တိုင်ကြားတာတွေကိုစုံစမ်းစစ်ဆေးဖို့အတွက်လုံလောက်မှုမရှိဘူးဆိုပြီးတော့ပြောကြားထားပါတယ်ဒါပြန်ဆန္ဒပြပွဲတွေအတွင်းအစီအယုံနိုင်နေတဲ့တပ်ဖွဲ့ဝင်တွေဟာသူတို့ရဲ့ကိုယ်ပိုင်နံပါတ်ပြားကိုပြသခြင်းမရှိတာကလည်းအခြေခံခွင့်ရေးကိုချိုးဖောက်တာဖြစ်တယ်လို့တရားရုံးကပြောပါတယ်။အချိန်ကအာရှမှာအကောင်းဆုံးလို့သတ်မှတ်ခံထားရတဲ့ဟောင်ကောင်ရဲ့တပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာအစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေ၊မီးသပိုက်တွေ၊ငရုတ်ရည်တွေ၊နံပါတ်တုပ်တွေနဲ့ကြဲကြဲပြန့်ပြန့်အင်အားသုံးနှိမ်နှင်းခဲ့တာတွေကြောင့်အကြီးအကျယ်ဝေဖန်ခံရတာဖြစ်ပါတယ်ခင်ဗျာ။ဒီရီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရိတ်တောင်မြို့နယ်ဘက်မှာတိုက်ကမှုတွေရှိနေလို့ဒေသခံတွေစောလန့်နေတာလူခန့်ယူတွေမှာအခက်အခဲတွေ့ရသလိုစိုးရိမ်ပူပန်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုသလနီပါရပ်တန့်နေရာကနေအခုရက်ပိုင်းတွင်ရဲတပ်မျိုးနယ်ဘက်မှာအရသားတွေရှိတဲ့နေရာတွေကိုစွမ်းပစ်တာတွေရှိနေတဲ့အတွက်ကြောက်ရံမောင်ဖြူကြေးဝါးသားတွေစပါးရိတ်သိမ်းလို့မရဘူးလို့ကြောက်ရံကြေးဝါးသားလူကပြောပါတယ်
ရှင်တွေကတော့သူတို့ကတော့ညင်ချင်တွေတော့လောက်တဲ့လူထုတွေကတော့တော်ဒုက္ခပေးတယ်ဗျာစပါးသိမ်းဖို့များတနေ့တနေ့ပြစ်တာတော့ကြောက်ရံမှာဒီကကိုယ်ဆင်နဲ့ကိုယ့်ရဲ့ကတ္တသမားလေးဖြစ်ရှိရဲအဲ့ဒါကိုစပါးရိတ်သိမ်းရင်ရိတ်တာနည်းနည်းတော့တောင်းနေရေချောပြီးတော့အနေပြီးပြစ်တာကြောက်ရံရော်နဲ့မော်ဖူကြီးတော့ဒီလိုပြင်းနေတာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုရပ်တန့်နေစဉ်အခိုက်မှာစစ်ချောင်းနေရာကနေစိုက်ပျိုးထားတဲ့လင်မြေကစပါးရိတ်သိမ်းဖို့ခေတ္တပြန်လာကြပေမဲ့ကြိတ်သိမ်းဖို့အခွင့်မသာဘူးလို့သူကဆိုပါတယ်ဒါအပြင်မကြံသေးခင်ကဖွေထားတဲ့မေယူပြည်ကျောင်းလမ်းကိုလည်းတွန်းလာရေးတပံကန့်သတ်ထားတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်။ဟု
တ်တယ်မေယူကြီးကတည်းကဒေလုံဖောက်ခါချက်လို့ရတော့ဘာလို့အဲ့လိုမျိုးပြန်ဖြစ်နေတာပေါ့။ဟိုလားကျန်ကတော့နည်းနည်းပြင်ပြရဖို့နားပေါ်လာတယ်ကိုပြန်ကန့်သတ်လိုက်တာပေါ့။မပေါ်ရဘူးပြန်ပေးလိုက်တယ်
။နိုဝင်ဘာ12ရက်နေ့နောက်ပိုင်းမေယူပြည်ကျောင်းလမ်းတွန်းလာမှုကိုတမတော်ရေဓာတ်ကနေဖွေလွှတ်ပေးခဲ့ပြီးမဲ့အခုတပံပြန်လဲစီစစ်ကန့်သတ်မှုတွေပြုလုပ်လာတာပါ။အပြည့်ရနေတဲ့ကာလအတွင်းမြမသမတော်အနေနဲ့ပုံလန်းရေလန်းတွေကနေလက်နဲ့ခရင်ရိခါတွေကိုစုဆောင်နေစေခြင်းတွေကြောင့်ပိုက်ပွဲပြန်လဲဖြစ်ပွားလာမှာကိုဒေရခါနေဆွေးရည်နေတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်
ဟုတ်ကဒီကြားထဲမှာမြမတက်မတော်ဘက်ကနေပြီးတော့လက်နက်ခဲမချက်တွေစရိုက်ခရတာတင်တာဒါကဒုတိယလှိုင်းအတွက်ပြင်ဆင်နေပြီးတော့တံပြားရှိတယ်ဒီကုတ်တိုးပြန်ဖို့
တမတော်နေနဲ့ကရခိုင်ပြည်နယ်မှာသုစစ်စင်တာတို့ရပ်ဆိုင်လာပြီးလန်းတရာလုံချုံရေးကိုယ်တာအဓိကဆောင်ရွက်နေတယ်လို့လဲတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းသွန်းကသတင်းစာချင်းလင်းပွဲမှာပြောပါတယ်လုံချုံရေးအတွက်စိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မယ့်အခြေအနေတွေကိုဖန်တီးဖို့အေရခိုင်လက်နက်ကိုင်ဖွဲ့ကနိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုတမတော်ကကြိုဆိုလိုက်ပြီးနောက်တိုက်ပွဲတွေညင်သက်လာရကနေနေရပြန်လာတဲ့စိတ်ပေးချောင်တချို့လည်းရှိလာပါတယ်ရတိဆောင်မြို့နယ်မိုးဆဲကျွန်းဒေသကကံပြင်ရွှေလောင်းတင်မြင့်ကန်ချောင်းကူဆောင်ဆတဲ့မေယူမြကန်ဘေးကစစ်ချောင်းကျေးရွာသားတွေနေရပြန်လာရှိပေမဲ့စိုက်ပွဲပြင်းလာဖြစ်ပေါ်ခဲ့ဘူးတဲ့ကြောက်တန်းသီးဆွဲဒေသမှာတော့နေရပြန်နိုင်ခြင်းမရှိသေးပါဘူးစိုက်ပွဲညင်သက်လို့နေရကိုပြန်လာကြည့်ရှုတာမျိုးရှိတယ်လို့လည်းရတိဆောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ
်ပြင်းမဲ့လူတွေကကိုကြည့်ရနေကိုအင်းဒီတော့ပြီးကြည်တာအရှိနေကိုအရှိုးကြတော့အဲ့ဒီသူတို့စပားရေးတို့တော့တာဟိုနေဒီလူကပြင်းနေတယ်သူတို့လွယ်ရှိတကဟိုရောမှာဘာမှမရှိတော့ဘူးလေအင်ကီမို့တိကဝါကားအစားမရှိဘူးတော့ထောက်ပေါ်ဖို့လည်းခက်တယ်ရွာပြင်တော့ဖို့လည်းမိုက်တွေကိုသူတို့ကြောက်တာလည်းရှိတယ်ရှိုးမဆိုအင်ကမရှိတော့ဘူးလေတချို့ပြေတော့ပြီလည်းနေကြီးကြတော့နောက်ဟိုမိတ်ရောက်တော့တဲ့အင်းမင်းရှုခရရလေးအင်းနဲ့နောက်စကားကျဲဝဲကျင်းတော့လည်းဘာမှမရှိတော့
နဖက်တပ်ဖွဲ့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်ကြောင့်နေရပြန်လူတွေစပားရိတ်သိမ်းမှုပြန်တဲ့လူတွေရှိတဲ့အတွက်စစ်ပြေးဒုက္ခသည်ရေတွက်ဟာအနေငယ်ကြောကြသွားပြီးတော့ဒီဇင်ဘာလ3ရက်နေ့ထိဆိုရင်စစ်ရှောင်ဥယျာဉ်39,000ကျော်ရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံ REC စီးရင်ရသိရပါတယ်အခုနှစ်ဒီဇင်ဘာလ3ရက်နေ့ကနေ32ရက်နေ့ထိတမတော်ဘက်ကအပြစ်ကရစဲကြောင်းကြေညာထားပြီးမဲ့အစိုးရကလည်းအကြံဖက်ဖွဲ့ပြစ်တမတ်ထားတဲ့အေအေဖွဲ့နဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ပလတ်ဝဒေသလို့မပါဝင်ခဲ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်တွင်ရွေးကောက်ပွဲကျင်းပနိုင်ရေးဆက်ဆဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်အလှန်ယုံကြည်မှုတွေကိုဆက်လက်ထိန်းသိမ်းဖို့အတွက်နိုဝင်ဘာလ25ရက်နေ့မှာတမတော်စိတ်မြင့်အရာရှိတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြကြောင်းနှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်းအေအေဖွဲ့ကလည်းဒီလဆန်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ဆမဆုမမရှင်အခုဆိုရင်မြန်မာနိုင်ငံတဝန်း COVID-19 ရောဂါကူးစက်မှုကတသိန်းနီးပါးရှိလာနေပြီးတစ်ကမ္ဘာလုံးနဲ့ရှင်ရင်ကူးစက်မှုနှုန်းကမြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားပြီဖြစ်တဲ့အတွက်ပြည်သူတွေအထူးသတိထားကာကွယ်နေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကသတိပေးပြောဆိုလိုက်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနဘက်ကတည်သူတွေကြားမှာကူးစက်မြန်ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်။မြန်မာနိုင်ငံတစ်ဝန်းလုံးတိုင်းတာနဲ့ဆိုရင်ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းကဒီဇင်ဘာလ5ရက်ညနေ4နာရီခွဲသတင်းထုတ်ပြန်ချက်အရတသိန်းနီးပါးကူးစက်နေပြီးတော့ COVID ကြောင့်သေဆုံးသူက2000ကျော်အထိရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘာတစ်ဝန်း COVID-19 ရောဂါကူးစက်မှုမှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားတဲ့စိုးရိမ်စရာအနေအထားဖြစ်နေတဲ့အတွက်ပြည်သူတွေအထူးဂရုစိုက်ကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ချွတ်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်အခုလက်ရှိမှာဆိုရင်တော့ရောဂါဖြစ်ပေါ်မှုကတသိန်းနီးဖြစ်လာပြီပေါ့နော်ကမ္ဘာလုံးနဲ့ရှင်းလာနေတဲ့68နေရာမှာရှိတာပေါ့။တရုတ်ကတော့ကျော်သွားပြီပေါ့နော်။တရုတ်ကကျတော့80နေရာမှာရှိတယ်။ကျမတို့က68ပေါ့နော်။အဲ့ခါမှာရောဂါဖြစ်ပွားမှုအနေနဲ့ဆိုလို့ရှိရင်လည်းအရှိနေတော့မယ်။နော်သေဆုံးမှုကလည်းအရှိနေတော့မယ်ပေါ့နော်။ဒါပို့ဆောင်လို့မရသေးဘူး။ဒါကတော့အကြီးဆိုင်ရအောင်မယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒီနေရာမှာလည်းကျမတို့ဒီရောဂါဖြစ်ပွားမှုကိုထိခိုက်နိုင်ဖို့အတွက်ကနီလန်ပေါင်းစုံနဲ့ဆောင်ရွက်နေပါတယ်။ဒီကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ပတ်အတွင်းမှာတော့မတ်ဆန်စစ်စီကံပိမတိုင်းနဲ့ချီမျိုးတွေမှာဆိုရင်အများကြီးတွေနဲ့တော့ဆက်ဆံပြီးတော့နေရတဲ့မတ်ဆော်စစ်စီကိုတက်ရမယ်ဆိုတဲ့ဒီအသိပညာလေးကိုဒီပြည်သူတွေကြားထဲမှာလည်းစိတ်ဝင်စားနပ်စေချင်တယ်ကိုယောဂမကူးဆက်အောင်လို့စက်မိုင်းနဲ့မြို့အောင်စွာနဲ့ဘဏ္ဍာငွေကုန်ကြမှုလည်းချွေတနိုင်တယ်ဒီချွေတနိုင်တဲ့ဆက်ဆံတွေကကိုယ်နိုင်ငံသားတွေပေါ့ကွယ်စေကိုအပါဝင်ပေါ့နော်ကိုမိသားစုတွေကအကျုံးဝင်တဲ့လူရဖို့ရှိပါတယ
် COVID-19 ရောဂါကူးစက်မှုမြင်မာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အစီအစဉ်နဲ့လူမှုတွင်မှာအဓိကလိုအပ်တဲ့သူတွေကို COVID-19 ကာကွယ်ဆေးထိုးဖို့စီမံချက်တွေနဲ့အတူကာကွယ်ဆေးဝယ်ယူနိုင်ရေးအစီအမံတွေကိုလည်းဒါမဲ့ဒီဇင်ဘာလ9ရက်နေ့နောက်ဆုံးထားစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ
်ဒီလိုကာကွယ်ဆေးတွေရရှိလာလို့ရှိရင်ကာကွယ်ဆေးတွေထိုးနိုင်ခြင်းအားဖြင့်တကယ်ကိုအနေနဲ့ရှိတဲ့လူအုပ်စုတွေထိုးဖို့လိုအပ်တဲ့လူတွေမှာကာကွယ်ဆေးရပါပြီဆိုလို့ရှိရင်ဒီရောဂါကိုဒီမှာကာကွယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ်ဒါကြောင့်ကာကွယ်ဆေးတွေရရှိဖို့အတွက်ကတမနီလိုင်းရနော်ဒါပေါင်းဆက်ကြည့်လိုက်ဆောင်ရွက်နေတယ်လို့ပြောလို့ရတယ်နော်ဒီပြည်ညာဆိုင်ရာပံ့ပိုးမှုတွေကိုလည်းသက်ဆိုင်ရာဖွဲ့စည်းရတယ်ဒီကျမတို့လူရေ 20% အတွက်ပေါ့နော်ကာကွယ်ဆေးရရှိဖို့အတွက်ခုနှစ်ရက်နေနော်ခုနှစ်ရက်နေပေါ့နော်နောက်ဆုံးခြားရကျမတို့ပြင်မှာဖြစ်ပါတယ် ဒါဝင်ဖို့အတွက်ဒါမျိုးတွေအစီအစဉ်ရှိပါတယ်ဝင်တဲ့အခါမှာတော့ဒါကတောက်ခွဲစီကကိုယ်တိုင်ပြီးတော့တင့်တော်ဆုံးဖြစ်မယ်ကိုယ်တိုင်ကြီးရဲ့အခြေအနေတောက်ခွဲစီကစိတ်ချလုံးယုံမှုဘေးကင်းမှုဒါတွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ night test ဆိုတဲ့အဖွဲ့အစည်းကနေပြီးတော့အသေးစိတ်ဒါတွေညှိနှိုင်းဆိုင်မှုဆောင်ရွက်နေပါတယ်ဒါတွေကတော့ခုနကကျွန်တော်တို့ future plan မှာဖြစ်ပါတယ
်အခုဆိုရင်မြန်မာနိုင်ငံတဝက်မှာနေစဉ်ပိုးရှိမရှိဓာတ်ခွဲစစ်ဆေးမှုတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲဌာနဆေးသုတေသနဦးစီးဌာနပြည်သူ့ကျန်းမာရေးဓာတ်ခွဲဌာနတမတော်ဆေးရုံကြီးတွေနဲ့ပြည်သူ့ဆေးရုံကြီးတွေမှာဓာတ်ခွဲကန်တွေကနေစစ်ဆေးမှုပေါင်းတောင်းနဲ့ချီစစ်ဆေးနေတာပါအခုဆိုရင်နေစဉ်တွေ့ရှိမှုကလည်းထောင်ကနန်းဝင်းကျင်တိဇက်တိုက်ပိုးတွေ့ရှိနေတဲ့အနေအထားမှာထပ်မံပြီးတော့စနစ်တကျစစ်ဆေးနိုင်မှုကိုလည်းစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်ပုံစံနေတဲ့အနေအထားကတော့ကျမတို့မှာ PCR နဲ့ဆက်နိုင်တဲ့အဲ့ဆက်ပေါ်တော့တမိုင်းနဲ့အားသာဝင်ကြီးဌာနအောက်မှာ6ခုရှိပါတယ်ပြီးလို့ရှိရင်ကျမတို့အောက်မှာကျမတို့အောက်ကဆေးရုံ4ခုမှာ PCR နဲ့ဆက်ရှိပါတယ်တနည်းအားဖြင့်နိုင်ငံတွင်းမှာကျမတို့ရဲ့ကျမရည်နာသာဝင်ရောက်6ခုပြီ PCR နဲ့ဆက်နိုင်တာဆက်တော့400ရှိပါတယ်ပြီးရင်ဂျီနေဖာနဲ့ဆက်နိုင်တဲ့သေယုံကြီးကတော့29ယုံရှိပါတယ်နော်နောက်ဆိုတော့ပစ်တက်ဖေးနဲ့ကျမတို့သက်ဆိုင်ရာပြည်နယ်ကျမရည်ဦးစီးဌာနတွေတိုင်းနဲ့ပြည်နယ်တွေမှာတော့မလိုအပ်တဲ့ဟာတွေဖြစ်တယ်ပေါ့နော်လာအလားကောင်းနေမြုံနေချက်တွေအများရှိနေတော့ကြောင့်ပြည်သူလူထုနဲ့စိတ်ကြမကြပဲနဲ့ကျမရည်နာသာဝင်ကြီးဌာနလမ်းညွှန်ချက်တွေကိုမိမိရဲ့အသည့်သတိနဲ့လိုက်နာဖို့အတွက်ကျမအနေနဲ့စိုက်ကျုံးလိုပါတယ်
တရှိမြန်မာနိုင်ငံမှာပြည်နယ်နဲ့တိုင်းလိုက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်နိုင်ရေးရောဂါဖြစ်များတဲ့ပြည်နယ်နဲ့တိုင်းကမြို့နယ်ဒေသတချို့မှာစီမင်းစည်းကမ်းညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်နေပေမဲ့လို့ပြည်သူတချို့ကြားမှာထုတ်ပြန်ထားတဲ့စည်းကမ်းလိုက်နာမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးစည်းကမ်းလိုက်နာအောင်တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်ကြဖို့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေဘက်ကစိုးရိမ်တကြီးသတိပေးပြောဆိုနေကြခြင်းလည်းဖြစ်ပါရဲ့ရှင်ကျွန်မဆုမောပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံထွန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီသိန်းခံတဲ့လေသမားတွေကအထောက်ကျခံနေရပါတယ်။အစိုးရကပေးတဲ့နေရာရော်ကြီးကိုလက်မခံခဲ့ပဲသူတို့ပိုင်ဆိုင်နေလို့ယုံကြည်တဲ့တိန့်စီခံမြေပေါ်မှာကျူးကျော်ခဲ့တဲ့အတွက်အထောက်ကျခံနေရတာဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝဲစကခိုးစော်ကရေးသားထားတာဖြစ်ပြီးတော့ငမိုးမြင့်ကဆက်လက်ပြောပြပေးသွားမှာပါဒဝဲမြို့ပေါ်မှာနေတဲ့လေသမားဦးတောင်ညွတ်တယောက်ဒဝဲအချင်းထောင်ထဲဝင်သွားရပြန်ပါပြီသူဟာထောင်ထဲဗနဲ့ချင်းညောင်ဝင်ရတယ်ဆိုတာကိုတော့သူကိုယ်တိုင်မမှတ်မိတော့ပါဘူးထောင်ကျခံရတဲ့အမှုတွေအပြင်ငွေဒဏ်ဆောင်ပြီးပြည့်ပြတ်သွားတဲ့အမှုတွေလည်းမနေမနှောပါပဲသူလောက်ကင်စားတော့လာတဲ့လေယာမီကိစ္စနဲ့ပတ်သက်ပြီးငါးချိန်ထောင်ကျခံခဲ့ရပြီးဖြစ်တယ်လို့ဦးတောင်းညွတ်ရဲ့သမီးဖြစ်သူမယင်မေကဆိုပါတယ်ငွေဒဏ်ချမှတ်ရတဲ့အချိန်ရွေတက်ကိုတော့မမှတ်မိတော့ဘူးလို့ဆိုပါတယ်အခုတစ်ခါအမှုရင်ဆိုင်ရတာစတိမာလနောက်ပိုင်းမှာဖြစ်ပြီးလက်ရှိမှာတော့သူကဒဝဲအချင်းထောင်ရဲ့အချုပ်ထဲမှာပဲရှိနေပါတယ်။သူ့ရဲ့သမီးမယင်မေက
ရောက်လို့မချွာကျဘူးပဲကလာကြော်ရောက်ချူတော့ပြရစီပြောမယ်။ဒါပေမဲ့လားပါတီပြီးတော့ဆိုရင်
ခုတွေ့ကမရသေးဘူးရှင်။ကိုဗစ်ကလာပိတ်ထားတဲ့အတွက်တွေ့ကမပေးဘူးရှင
်။
သမီးကအသက်ကြီးပြီဆိုတော့ဆိုရင်တော့ပဲရှင်။အသက်60ကျော်ပြီဆိုတော့ဆိုရကနေရုပ်ချင်းနာချီကိုနိုင်ငံတော်ကပြောလာတဲ့52ချက်မှုနဲ့တိကျအောင်ပြောပြီးပေးစင်ချင်တာပေါ့ရှင်
။ဦးတောင်ညပိုင်ဆိုင်တယ်လို့ဆိုတဲ့လယ်ညီအေက90လောက်အပါဝင်လယ်ညီတွေကို1990ပြည့်နှစ်လွန်ကလေးကတိမ့်ဆဲထားခဲ့တာပါ။နိုင်ငံတော်ဒုသမရနှင့်ဦးဆောင်တဲ့လေယာမြေနှင့်အခြားမြေတိမ့်ဆဲခံရမှုပြည်လဲစစ်စစ်ရေးအဖွဲ့ဗဟိုကညွှန်ကြားထားချက်အရတော့1998နောက်ပိုင်းတိမ့်ဆဲခံရတဲ့မြေတွေကိုစီစစ်ပြီး1988ရှေ့ပိုင်းကတိမ့်ဆဲခံရတဲ့မြေတွေကိုတော့မှတ်တမ်းဖြစ်တာထားဖို့ညွှန်ကြားထားပါတယ်။ဦးတောင်ညွတ်ရဲ့နေရာတွေဟာဒဝဲမြို့ကမျိုးကင်းလမ်းတစ်ဖက်တစ်ချက်မှာရှိတဲ့နေရာတွေဖြစ်ပြီးအစိုးရကမြို့ပြနေရာအဖြစ်အကောင့်ထဲဖော်ဖို့အတွက်တိမ့်ဆဲခဲ့ပါတယ်။မြို့ပြဖြစ်အကောင့်ထဲဖော်ဖို့တိမ့်ဆဲတဲ့အထဲမှာအခြားလယ်သမား90ကျော်ရဲ့လယ်ယာမြေတွေပါဝင်သွားခဲ့တာပါ။ဒီလျာမြေကိစ္စနဲ့ပတ်သက်ပြီးဦးတောင်ညွတ်အပါဝင်အခြားလက်သမားတွေလည်းမကြာခဏဖမ်းဆီးခံရပြီးအမှုရင်ဆိုင်နေခဲ့ရပါတယ်။သူတို့ကိုရဲစခန်းမှာဖမ်းဆီးထားစဉ်ကာလမှာလည်းရှေ့နေပါဝင်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဖမ်းဆီးခံလက်သမားတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မရှိစင်ယူကပြောပါတယ်။သူက
ဒါကျွန်တော်တို့ဘယ်လိုပြောမလဲဒါလို့လူခွင့်ရေးချုပ်ပေါက်တယ်ဥရေအကောက်ပဲကျွန်တော်တို
့မပြောဘူးဒါကဘယ်လိုပြောရမလဲဆိုတော့ဒါကလူခွင့်ရေးကိုချုပ်ပေါက်တယ်ဥပဒေရေးအကောက်ပဲကိုကျွန်တော်တို့မရောက်ဘူးလို့ပဲခံစားရတယ်အဲ့ဒီပုံမှာတော်တော်လေးစိတ်မကောက်ဖြစ်တာပေါ့
ရခိုင်ပြည်တော်စုစက်ခိုင်ရင်နှင့်ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်ကလေးကမပြေလည်နိုင်သေးတဲ့လက်အမြင်ရေးဟာလက်ရှိ NLD အစိုးရလက်ထက်ထိတိုင်ပြည်လည်မှုမရသေးတာပါ။ဒွေလယ်သမားတွေကိုအစိုးရဌာနတွေကတရားစွဲဆိုတာတွေရှိသလိုပုဂ္ဂလိကတဦးတယောက်ချင်းကလည်းစွဲဆိုတာရှိပါတယ်။2023ခုနှစ်လောက်မှာတိန့်ဆဲခံလယ်သမားတွေကိုရော့ကြီးပေးဖို့တိုင်းဆိုရကအစီအစဉ်လာပါတယ်။ရော့ကြီးနှုတ်ထားကတော့3ဧကစာအတွက်40 60အကျဲမြေတကွက်နှုံးပေးမယ်ဆိုပြီးတန်လန်းခဲ့တာပါ။ဒါပေမဲ့အစိုးရကပေးတဲ့ရော့ကြီးကိုလယ်သမားထဝက်လောက်ကပဲယူပြီးစတဲ့လယ်သမား30နီးပါးကရော့ကြီးကိုလက်မခံခဲ့ပါဘူး။ရော့ကြီးလက်မခံတဲ့အထက်မှာဥတောင်းညွတ်လည်းပါဝင်ဖြစ်ပါတယ်။သိမ်းဆဲထားတဲ့ညီအေရီယာထဲမှာအစိုးရရုံးတွေကိုနေရာချထားတာရှိသလိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုလည်းနေရာပေးထားတာလည်းရှိပါတယ်။2023မှာလယ်သမားတချို့ရော့ကြီးလက်ခံပြီးနောက်ပိုင်း9နှစ်အကြာ2020မှာအုပ်ချုပ်ရေးအာဏာပိုင်တွေကလယ်သမားတွေကိုရော့ကြီးပေးဖို့တချို့ပြန်ပြီးတော့ခြေလှမ်းပြင်လာပါတယ်။သိမ်းဆဲခံလက်တေကကိုငွေကျပ်390ပေးဖို့အတွက်တန်လန်းခဲ့တာပါ။ဒါပေမဲ့လယ်သမားတချို့ကတော့တိတ်ဆဲမြင်နေရတဲ့မှာအစိုးရအဆောက်အအုံစောင့်မယ်ဆိုရင်ဒီရော့ကြီးပမာဏကိုလက်ခံမှာဖြစ်ပြီးပုဂ္ဂလိကလုတ်ခွင့်ရထားတဲ့နေရာဆိုရင်ဒေသကာလပေါက်စီရဲ့တဝက်ကိုလိုချင်တယ်လို့ပြောပါတယ်။မရွှေစင်ယူက
အစိုးရပြောင်းအောင်မလဲဆိုတာအစိုးရလိုအပ်ချက်ရသို့ဥဆောင်အောင်မလဲပြည်ပြည်မလဲ
အစိုးရကလိုအပ်ချက်ရအဆောက်အအုံစောင့်ထားတဲ့မြေတိတ်ထားပြီးတဲ့မြေဆိုရင်တိတ်ကိုဆင်တို့နဲ့ကျမတို့လက်ခံပေးမယ်ယူမယ်အကယ်၍ပုဂ္ဂလိကသိထားတဲ့မြေကတော့ကျမတို့ကိုပြည့်စည်စားပေးမှရမယ်။သိကုဆယ်ပေးတာကျမတို့မယူဘူး။မှုရှိတဲ့ဥပဒေရှိတဲ့ညွှန်ကြားချက်ရှိတယ်။ဒီတိုင်းသိကုဆယ်ကျမတို့လောကလက်မခံနိုင်ဘူး။ဘုံနဲ့နိနိကကသွားဖို့ဆိုတာကိုပြောခဲ့တယ်ရှင်
။အဲ့ဒီနေရာမှာဥတောင်းညွတ်တူတဲ့ပိုင်တဲ့နေရာတွေရှိတယ်လို့သူ့ရဲ့ညီမ၃ယောက်ပိုင်တဲ့နေရာတွေလည်းရှိနေတာပါ။အခုတော့သူဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုစတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်ဖို့စတင်မာလာနောက်ပိုင်းကဒဝဲအချင်းထောင်ထောင်ချုပ်ကိုထက်ရောက်သွားပြန်ပါပြီ။တိတ်ဆဲခံကြီးတဲကလက်ရှိပိုင်ရှင်တို့ဆိုတဲ့မြေယာထောက်ထားရှိသူကအမှုဖွင့်တိုက်ကြားခဲ့တာပါ။လက်ရှိပိုင်ရှင်ဟာလည်းမြေသိမ်းခံထားရသူဖြစ်တဲ့အတွက်အစားထိုးအနေနဲ့ပြန်လည်ပေးရမှာဥတောင်းညွန့်ရဲ့မြေယာတွေကိုပေးတာဖြစ်ပြီးသူ့စီမှာအစိုးရကထုတ်ပေးထားတဲ့မြေယာထောက်ထားရှိပါတယ်။ဦးတောင်ညွန့်တို့မှာမြေယာနဲ့ပတ်သက်ပြီးအရင်လေလုတ်စဉ်ကပြေစာထောက်ထားတွေလည်းရှိပါတယ်။မြေယာပိုင်ရှင်တစ်ကသူအသက်ရရှိခဲ့တဲ့မြေကိုခြံလာခတ်ရမှဦးတောင်ညွန့်တို့နဲ့စကားများရန်ဖြစ်ပြီးအမှုဖွင့်တိုက်ကြတာလည်းဖြစ်ပါတယ်။သူပါဝင်ဝင်းရံသူ9ဦးကိုလည်းရဲတပ်ဖွဲ့ကတခါတည်းဖမ်းဆီးခဲ့တာပါ။ဖက်စည်းခံရတဲ့အထဲမှာအသက်89နှစ်အရွယ်နဲ့အသက်19နှစ်အရွယ်မျိုးသမီး2ဦးကိုတော့အာမခံနဲ့လွတ်ပေးလိုက်ပါတယ်။ဦးတောင်းညော့ပါဝင်ဝင်းရံသူ5ဦးကိုတော့ဒဝဲအချင်းထောင်တွင်းမှာပဲချုပ်နှောင်ထားပါတယ်။ဒဝဲမြို့နယ်ရဲတပ်ဖွဲ့မှရဲမှူးကျော်သိန်းကတော့လက်ရှိအချိန်ဟာကိုဗစ်ကူးစက်မှုမြင့်မားနေတဲ့အတွက်ကြောင့်မို့မိသားစုဝင်တွေနဲ့တွေ့ခွင့်မပေးချင်တာဖြစ်တယ်လို့တုံ့ပြန်ပါတယ်
။ကိုဗစ်ကာလမှာသူတို့ရဲလို့မဟုတ်ဘူး။နော်လေသမားရေလို့မဟုတ်ဘူးမီးအချုပ်တရခါနဲ့ပတ်သက်ပြီးမီးသူနဲ့မှပေးတွေ့ခွင့်မရှိဘူးပေးမတွေ့ဘူးပေါ့လေကိုဖက်ကူးမှကြောက်လို့သို့တော့ပေးမယ်တွေ့မယ်စားအစားအစားဆေးဝါးတွေကိုတော့တိုက်ရိုက်ပို့အဖွဲသူတို့ဒီဂျာရနေပြီးတော့ကင်းအဖွဲနေပြီးတော့ပို့ပေးတယ်
ဖန်စီခံလေသမားတွေလူခွင့်ရေးနဲ့အညီဖြည့်ရှင်းခွင့်ရရည်တောင်ဝင်ရှိသူတွေစီကူညီတောင်းခံစာပေးပို့ထားပါတယ်။တနင်္သာရိုင်ဒေသကြီးဝန်ကြီးချုပ်လွတ်တော်ဥက္ကဋ္ဌနဲ့တရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေစီကိုအကူအညီတောင်းခံလာတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒဝဲတိုင်းရင်းသားများပါတီကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုလေသမားတွေကိုဖမ်းဆီးခြင်းမှာကောင်းမွန်တဲ့စီမံခန့်ခွဲရေးနည်းလမ်းနဲ့လေယာဉ်ရေးအရေးကိုစီမံခြင်းမဟုတ်ပဲအာဏာလွန်ကျူးသုံးပြီးဖော်ဆောင်နေတာတွေတွေ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိချိန်ထိလေသမားတွေနဲ့ပြည်လည်မှုမရသေးတဲ့အနေအထားရှိနေပါတယ်။လက်ရှိမှာရွေးကောက်ပွဲကျင်းပပြီးဖြစ်တဲ့အတွက်ဒွေလေယာဉ်ရေးပြိပခါကနောက်ပြတ်လာမဲ့အစိုးရအတစ်ကိုစောင့်ကြိုနေစေဖြစ်ပါတယ်။အပြောင်းလဲတစ်ခုကိုမျှော်လင့်နေတဲ့မရှိစင်ယူက
ဆက်တယ်လားဘာလို့ဆိုတော့မျှော်လင့်ရဲ့
ဆိုရတဲ့လက်ထက်မှာဆိုရင်မျှော်လင့်တယ်ရှင်တကယ်တော့ဒီကုန်ကိုဒီလိုပြောင်းနေလို့ပြီးမှမဟုတ်တဲ့အတွက်ကျမတို့ကအဖြေတော့ရှာလိမ့်မယ်လို့ဆိုရသေးပုံမှာတော့ညကြီးမျှော်လင့်တာပါရှင်
ကုသင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ ဒီ ဆောင်မကိုဒဝဲဝက်ကကိုစောကရေးသားထားတာဖြစ်ပြီးတော့မမုံမြင့်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုစောမမုံမြင့်ဒိုးတန်ကအေးရောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစုဖြစ်ပါတယ်။ဒိုးတန်တန်နဲ့အစီအစဉ်ကို Frontier Myanmar website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, အင်ဂျယ်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆက်စလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ဖောင်ဒေးရှင်းဟီရွန်ဂျဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ရက်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရယူပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုအစီအစဉ်တွေကိုမနေ့6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook
စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။အခုဆက်ပြီးအပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေတဲ့မြန်မာနိုင်ငံရေးအစီအစဉ်တွေကအထူးအစီအစဉ်ကိုနားဆင်ကြပါမယ်။ရုပ်ဘဝလွန်ကာလမြန်မာနိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ Channel FFE Media ရဲ့ Editor ကိုမှုတက်ကစီစဉ်တင်ဆက်နေပါတယ်ခင်ဗျာ။
ပါဗျာပတ်စဉ်တင်ဆက်ပေးနေတာဖြစ်တဲ့ဒီကောက်ဝဲလွန်ဇာဝိုင်းစင်းဝဲဒုစီစဉ်ကနေတူတူလိုက်ပါရစေ။ဒီဘက်မှာတော့ဒီကောက်ဝဲလွန်ရပ်ပတ်ဆက်ဆက်ဆက်ဆက်ရေးဆိုတဲ့ကောင်းတဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့တန်ကြာရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နို ဒေါက်တာတောင်မီဝင်းဘက်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီလက်ရှိမြန်မာနိုင်ငံရဲ့အင်ဂျင်တွေကဒီစစ်ဆက်ရက်ဆက်ဆက်ဆံရေးပေါ့။ဆိုတော့လက်ရှိချိန်မှာရုပ်ောက်ပွဲကိုကျော်လွန်လာတဲ့ကာလဖြစ်ပြီးတော့နောက်ထပ်ဆွေးရက်ဆက်ပူးပေါင်းမယ့်အချိန်တွေရောက်နေပြီပေါ့နော်။ဆိုတော့ဒီလိုအချိန်တွေမျိုးမှာဒီမြန်မာနိုင်ငံရဲ့ဒီရက်ဘက်ခေါင်းဆောင်တွေနဲ့စစ်ဘက်ခေါင်းဆောင်တွေဒါတွေကဆက်ဆံရေးအခြေအနေကဘယ်လိုရှိနေတယ်လဲပေါ့။အကဒီဒီလိုစစ်ဘက်ရက်ဆက်ဆက်ဆံရေးအခြေအနေမှာဘလို့အချက်တည်းကြုံနေရတာရှိပေါ့ဒါဝင်ကျွန်တော်စပြီးမေးချင်ပါတချင်ဆုံးတော့ကျွန်တော်ဆရာဦးရဲ့ထုတ်ပုံပဲစပြီးတော့ဆွေးနွေးပေးနေချင်ပါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေခင်းချင်ပါစစ်ဘက်ရက်ဆက်ဆက်ဆံရေးကဘလို့အခြေအနေရှိတယ်ဘာတွေတည်းတည်းရှိနေလဲခင်ဗျာ
ပြီးခဲ့တဲ့9နှစ်ပေါ့နော်2015နေဘလို့မှ2020အတွင်းမှာတော့ရက်ဖက်နဲ့စစ်ဘက်ဆက်ဆံရေးကပုံမှန်လင်းပြောတော့တစ်ဖက်လုံးကတန်တရားတွေရှိနေတယ်တစ်ဖက်လုံးကလည်းတခုရဲ့တယောက်ရဲ့နိုင်ငံရေးခံကဏ္ဍကိုတယောက်ကအတိမပြုချင်တဲ့စိတ်မရှိဘူး။အဲဒါကြောင့်မလို့ကျွန်တော်မြန်မာနိုင်ငံရေးအထူးသဖြင့်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာကျွန်တော်တို့အခက်အခဲတွေကျွန်တော်တို့အများကြီးတွေ့ခဲ့ရတာပေါ့။အဲ့တော့ရွေးကောက်ပွဲနီးတဲ့အခါမှာလည်းအဲ့ဒီအခြေအနေကပိုပြီးတော့တိုးတက်မှုမရှိတဲ့အပြင်ကိုအဲတမ်ဘရိုဘက်ကသတင်းထုတ်ပြန်ချက်တွေပြုမှုဆောင်ရွက်မှုတွေကြောင့်အနိုင်ရပါတီဖြစ်လာမယ် NLD ပါတီနဲ့တမ်ဘရိုကြားမှာလည်းကျွန်တော်တို့ဆက်ဆံရေးတွေကတင်းမာမှုတွေရှိခဲ့တာပေါ့။နော်အခုရွေးကောက်ပွဲရလဒ်ကိုဖြစ်ပေါ်လာတဲ့အခါမှာလည်းတပ်မတော်ကလွန်ခဲ့တဲ့ဒီဇင်ဘာလတနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကြောင့်ဟလာဒီ NLD ပါတီနဲ့တပ်မတော်ကြားမှာလည်းအစုံတရာတင်းမာမှုရှိနေတာပေါ့အဲ့တော့ချုပ်ပြောမယ်ဆိုရင်တော့2015နေစပြီးတော့မှအရက်ဘက်နဲ့စစ်ဘက်ဆက်ဆံရေးဟာတယောက်နဲ့တယောက်ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်ဆံရေးကမကောင်းဘူးလို့ပြောလို့ရပါတယ်ဒါမှမဟုတ်လာမယ့်အစောအသစ်ကာလမှာတော့ဒီအခြေအနေကိုတိုးတက်အောင်တွဲအားလုံးကဝိုင်းဝန်းကြိုးစားမှုလုပ်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဆရာဦးလာတော့ဒီပေါ်မှာပါများဆွေးနွေးချင်တာရှိမယ်ခင်ဗျာ
ဟိုအရပတ်စစ်ပတ်ဆက်ဆံရေးဟာကျွန်တော်အခုပြောင်းပေါ်လေကျွန်တော်တို့အာဏာရှင်စနစ်တစ်ခုအတိုင်းဒီမိုကရေစီကိုအောင်ပြောင်းလိုက်ငါနိုင်ငံတစ်ခုကအရေးကြီးတယ်ဆော်ရွက်စာတမ်းတွေ theory တွေစောင့်တယ်လည်းဖတ်ကြတယ်ကိစ္စတွေလည်းအများကြီးလုပ်ကြတယ်ဒါပေမဲ့ဟိုအဓိကနှစ်ဖက်ပေါ်လေအဖက်မှာတော့တိတာတဲ့ပြောင်းလဲမှုတော့ကျွန်တော်မတွေ့ရဘူးအဲ့တော့အရပတ်စစ်ပတ်ဆက်ဆံရေးမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့အမတန်အရင်ကြည့်တယ်လို့ကျွန်တော်တို့ယူဆထားတာပေါ့နော်တခြားလူတွေကဇိုက်ပါယူဆလိမ့်မယ်အဲ့တော့ပြည်တွင်းချင်းရဲ့ပြဿနာတိုင်းရင်းသားပြဿနာတွေဟာလည်းလက်ခက်တင်းလင်းဖြစ်နေရှိကိုမတွန်းနိုင်ဘူးအဲ့တော့ကျွန်တော်အတွေ့အကြုံပေါ်လေကျွန်တော်ကတော့ theory ချက်ကျွန်တော်ဖြတ်တန်းခဲ့တဲ့ဒီအထူးသဖြင့်စွတ်တော်အတွေ့အကြုံပေါ်လေပထမ၅နှစ်မှာတော့ကျွန်တော်တို့ရဲ့ရခိုင်ပါတီကမိတ်ဆွေတွေပြောတာကတော့တော်တော်တဲ့မှာတော့ပထမဆုံးအတွေ့အကြုံနဲ့ပုတ်တိုက်မှုလေးတွေပါနေရှိတာပေါ့ဒါပေမဲ့အဲ့ဒီမှာအာဏာရတဲ့ပါတီကလည်းကိုကျွန်တော်တို့တက်မတော်နေနေဆက်တဲ့ပါတီတော့တက်မတော်ကလည်းရှိရဆိုပြဿနာတိတ်ကြီးကြီးမှမှမရှိဘူး။ဒါနဲ့အရွေးကတော့နည်းနည်းသိတာအကောင်းကောင်းလေးပေါ်ချောချောမွေ့မွေ့လေးရွေးတယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဖြတ်တဲ့၅နှစ်ပြည့်ကြုံကြတော့ဒီလွတ်တော်ထဲမှာရှိတဲ့ဒီတက်မတော်သားကိုစလေဒီနဲ့ဒီကျွန်တော်တို့ဒီအများကြီးပေါ်လေ NLD ကိုစလေဒီကြားထဲမှာတော့ကျွန်တော်တို့ကတော့တိတ်ပြောက်ကိုကြောင့် mutual respect ပေါ်တော့အပြန်အလှန်လေးစားမှုတွေပြဿနာတစ်ခုကိုအတူတူပေါ့ဗျာ။ကောင်းချင်းဆိုင်ပြီးနေနေထိထိဖြစ်ချင်းကြမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မရှိဘူး။ကိုမင်းကြတော့ trust အားနဲ့တယ်ပေါ့ဗျာ trust အားနဲ့တော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကိုဒီ democracy အရေးကိုတိုးနေရတဲ့ကျွန်တော်တို့တိုင်းရင်းသားတွေကကြားထဲမှာညက်ပြီးတော့ဘာလုပ်ရမယ်မှန်းကိုမသိတော့အဲ့တော့လွတ်တော်ရဲ့ process ပါစစ်ဘက်ရဲ့ process ဆန်ရေးဟာရှေ့ကိုလုံးဝကိုမရွေးခဲ့ဘူးเนาะမရွေးမဲ့ချက်စားမရွေးမဲ့အစားအချင်းချင်းကြားထဲမှာဘလူဖော်မလာပြောဟိုအမုံတရားဆန်တဲ့ကျွန်တော်တို့ပြောဟိုအပြောအစူတွေဟာအဲ့နောက်ဆုံးတော့ပိတ်ခါနီပေါ်လေနောက်ဆုံးမိတ်ဆွတ်တော့ပြီးခါနီမှာအဲ့ဝက်စည်းပုံပြင်ဆင်ရေးကိစ္စမှာတော့တော်တော်လေးခါခါတီးတီးဖြစ်တာတွေပြရတယ်ဒါကျွန်တော်တို့စိတ်မကောင်းကြပဲအဲ့တော့တူတူပြောရင်တော့ trust အရင်အားနေနေတယ် mutual respect မရှိဘူးလို့ကျွန်တော်မြင်တယ်ဒါအရေးမကြီးဘူးလားဆိုအရေးကြီးတယ်ဒါတော့အရေးကြီးတဲ့ပြဿနာတစ်ခုကိုနှစ်ဖက်ကောင်းဆောင်နေညှိနိုင်သလားမညှိနိုင်သလားတော့ကျွန်တော်မသိဘူးကျွန်တော်တို့တော့အထက်မှာရှိရဲ့အထူးသဖြင့် NLD ကအမတ်တီပေါ့နော်ကျွန်တော်ဒီမိုကရက်တစ်ဆိုတဲ့လူတွေကြားထဲမှာတော့ဒီပြဿနာရဲ့အရေးကြီးမှုကိုအလေးနဲ့ချိမုံမရဘူးလို့ပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာပမောကဒေါ်မီဝန်ဘက်ကိုကျွန်တော်နည်းနည်းလေးတခြားဒီကွဲပြားတဲ့ပုံစံအခြေမြင်နေတာကဒီရက်ဖက်စစ်ပတ်ဆက်ဆံရေးသဘောတဘာဝနဲ့မြန်မာပြည်ရဲ့အခြေအနေကိုဒီနှိုင်းချိန်ပြီးတော့ဟိုဖြစ်ဆက်ပြီးသွေးနွေးပေးနေချင်ပါတယ်ဆိုတော့ရက်ဖက်စစ်ပတ်ဆက်ဆံရေးမှာတမတော်ရဲ့အခန်းကဏ္ဍနဲ့တမတော်ကနိုင်ငံရေးပအဝင်ကိုအခန်းကဏ္ဍကိုလည်းဖြစ်နိုင်မှာဆိုရင်ဆက်ပြီးသွေးနွေးပေးနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျမကတော့စစ်ဖက်အရက်ဖက်ဆက်ဆံရေးပြောတာတဲ့ကိုကျမကစစ်ဖက်အရက်ဖက်ပူးပေါင်းဆောင်ရွက်ရေးကိုပြောစီခြင်းတယ်ဘာလို့လဲဆိုတော့နိုင်ငံတော်ကာကွယ်ရေးနိုင်ငံတော်လုံခြုံရေးဆိုတဲ့တစ်ခုဟာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးမရှိလို့ရှိလို့ရှင်ပေါ့နော်အခုအချိန်မှာအခုဗာရဲ့ဒီဟို geopolitics မှာပေါ့နော်အရန်မဲ့မြန်မာနိုင်ငံအတွက်အရန်အန္တရာယ်ရှိတယ်လို့ပြောရမှာပေါ့နော်ဟိုကျမတို့ရဲ့နိုင်ငံတော်လုံခြုံရေးလို့ပြောလို့ရှိရင်အများရန်အရက်ဖက်ကူပေါင်းဆောင်ရွက်ရေးနဲ့ဒါပေမဲ့ကျမတို့က 3D diplomacy defense and development အဲ့သုံး 3D ကအရန်ရေးကြီးတယ်ဆိုတော့ defense ကကာကွယ်ရေးနော်diplomacy ကျတော့နိုင်ငံတော်ဘယ်လိုခေါ်လဲ
တန်တမာရေးတန်တမာရေး
တန်တမာရေးဟုတ်ကဲ့တန်တမာရေးအဲနောက်ပြီးတော့ development ဆိုတော့ဟိုပါစီးပွားရေးပေါ့နော်စီးပွားရေးတိုးတက်မှုအဲ့ဒီသုံးခုကိုလုပ်တဲ့အခါမှာအားလုံးပူးပေါင်းပြီးတော့လုပ်ရတယ်နောက်တစ်ခုနဲ့တစ်ခုနဲ့ကလည်းဆက်ဆက်နေတယ်ဆိုတော့လေအဲ့ဒီဥစ္စာကျွန်မပြောချင်တာဆက်ဆံရေးပူးပြီးတော့ပူးပေါင်းဆက်ပူးပေါင်းလုပ်ကြရင်နိုင်ဖို့အတွက်ကပူးတော့အရေးကြီးတယ်လို့ရှိတယ်ကျွန်မလည်းတော့ဒီလိုလို့ရှိရင်တချို့နေရာတွေမှာဒီပူးပေါင်းဆောင်ရွက်ရေးတွေကမဆိုးအရန်တိုးတက်လာရင်ဆိုပါတော့ဟိုနေဗာလဲ disaster relief เนาะဟိုနေဒီမှာဗာလဲdisaster relief ဆိုတော့ဘေးအန္တရာယ်ကယ်ဆယ်ရေ
း
ဟုတ်ကဲ့ဘေးအန္တရာယ်ကယ်ဆယ်ရေးလှုပ်လို့ရှိလို့ရှိရင်ဒီမှာစစ်ဖက်အရက်ဖက်ပူးပေါင်းပြီးတော့လှုပ်တာအရန်အထေချာပူးတွဲပြီးတော့လှုပ်တာကျွန်မတွေ့ရတယ်ဆိုတော့ဟုတ်ကဲ့ညီမနိုင်ငံမှာတော့အများကြီး improvement เนาะအများကြီး improvement တော့အများကြီးလိုအပ်နေသေးတယ်ဒါပေမဲ့ကျမပြောတာကတော့ဒီလိုပဲဖြည်းဖြည်းဖြည်းဖြည်းနဲ့တည်ဆောက်ရတာပေါ့နော်ကျမတို့ဆိုပြောတဲ့ low hanging fruit ပထမဆုံးလွယ်တဲ့အဥ္စာမှာပူးပေါင်းလာလို့ရှိရင်အဲ့ဒီကနေပဲနည်းနည်းကျဲကျဲကျဲကျဲနဲ့ကျဲလာလို့ရှိလို့ရှိရင်တနည်းကြလို့ရှိရင်ဟိုနဲ့ ဆက်ဆံရေးကပို့ပြီးတော့ကောင်းလာမယ် at the strategic level ပေါ့ national level ပို့ကောင်းလာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒုတိယမေးခွန်းနဲ့ဆက်သွားတယ်မှာဒုတိယမေးခွန်းကတော့ကျွန်တော်ဒီရက်ပတ်ဆက်ပတ်ဆက်ဆံရေးလို့ပြောတဲ့အခါမှာပထမတော့မြန်မာနိုင်ငံရှင်ခဲကဒီအမျိုးသားချင်းကြားသည်လို့ထည့်သည်ရှင်းစားရဲ့အခြေအနေရှိတယ်ပေါ့ဆိုတော့မြန်မာနိုင်ငံရှင်ကြားသည်လို့ပြောတဲ့အခါမှာလည်းပြီးခဲ့တဲ့9နှစ်သက်တမ်းအတွင်းမှာပေါ့ဒီဘက်ပိုင်းမှာပေါ့ဒီတိုင်းသားတွေပေါ့တခြားဒီနိုင်ငံအင်အားစုတွေပေါ့ဝေဖန်ပြောဆိုကြတာကဒီမြန်မာချင်းကြားစီကဒီအနိုင်ရပါတီနဲ့ဒီတက်မတော်နဲ့ဂျားရဲမှာပဲဖြစ်တဲ့ချင်းကြားစီလားပေါ့နော်တခြားဒီလူနည်းစုတွေတိုင်းသားတွေနဲ့ပေါ့ချင်းကြားစီခန့်ကန်တာမရှိဘူးလားဆိုတော့ချင်းလူမေးပြောကြဆိုကြတာရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးလာတော့မေးချင်တာကဒီချင်းကြားမြန်မာချင်းကြားစီမှာတိုင်းသားတွေရဲ့ခန့်ကန်တာဒီဆက်ဆက်ရက်ဖက်သက်ဆံရေးမှာတိုင်းသားတွေရဲ့ခန့်ကန်တာကဘယ်လိုအခြေအနေမျိုးရှိနေလဲဘာတွေလိုအပ်ချက်တွေရှိနေလဲဒါကိုဆရာဖြည့်ပြီးဆွေးနွေးပြပါဦးခင်ဗျာ
စစ်ပယ်ရပ်ဆက်တဲ့အိမ်ထဲမှာကျွန်တော်လည်းရပ်ဖက်ဖက်ကကျုံးဝင်တာပေါ့နော်ကျွန်တော်စစ်ဗီလီယံတွေပဲကျွန်တော်တိုင်းရင်းသားပါတီကစစ်ဗီလီယံပဲကျွန်တော်တို့ကတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကကတော့အာဏာရတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့ဂျားထဲမှာလည်းပဋိပက္ခရှိတယ်အဲ့တော့အာဏာရနေတဲ့ဒီရပ်ဖက်ပါတီနဲ့တက်မတော်ဂျားထဲမှာလည်းအဆင်မပြေဘူးဆိုတော့အဲ့ဒီမှာအဲ့ညာတစ်ခါနောက်ထပ်ဒီဘက်မှာရှိနေလက်နက်ကင်ဖွဲ့စည်းတွေနဲ့တမတော်ထဲမှာလည်းအချင်းပြေသလိုမပြေသလိုလိုနောက်ကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဒီအစိုးရဂျာထဲမှာလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်နေတဲ့ဘက်ကလည်းအချင်းမပြေဆိုတော့ကျွန်တော်တို့ကဟိုဘယ်လိုပုံလဲဆိုဝိုင်းကြီးပတ်ပတ်ပြဿနာဖြစ်နေတယ်အဲ့တော့အဓိကကတော့ဒီစစ်ဖက်ရက်ဖက်ဆက်ဆံဆိုတာအရေးကြီးတယ်အဲ့တော့အရေးကြီးတယ်ဆိုရင်တကယ်ကောင်းဆောင်ဒီစိတ်ခိုတာတွေနဲ့ဒါကိုပွင့်ဝင်လေးလေးရှာပြီးဆွေးနွေးတင်တယ်ကျွန်တော်တို့တစ်ခါမှဆွေးနွေးလို့မကြဘူးစစ်ဖက်ရက်ဖက်ဆက်ဆံရေးဆိုရင်ကျွန်တော်တို့တော်ထဲမှာဆိုရင်25ရာခိုင်နှုန်းအစိတ်သားဒါနဲ့ပဲဝဲလေလို့လာပဲအဲ့တော့ကျွန်တော်တို့ကတော့ဒီ2008ဖွဲ့စည်းပုံပြဿနာလေးလာပြန်2008ဖွဲ့စည်းပုံအောက်မှာတက်မတော်သား25ရာခိုင်နှုန်းပါတယ်ဆိုတာကိုအတင်းအဓမ္မဆွဲထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးဟောအဲ့ဒါကြီးကိုဆောင်းပေးပြီးလုံးတာလည်းမဖြစ်နိုင်ဘူးနောက်တစ်ခါ59ဆလုံးဖြစ်ပြီနောက်ကကျွန်တော်268ပြဿနာရှိသေးတယ်အဲ့တော့ဒီပြဿနာတွေကိုဘယ်ဟာကပိုအရေးကြီးတယ်လဲဘယ်ဟာကပြောတယ်လို့ပေါ့ဘယ်ဟာကပူတွဲလုံဆောင်လို့ရတယ်လေတယောက်နဲ့တယောက် trust ကိုတည်ဆောက်မယ် mutual trust ရှိရမယ်လိုက်လျောတင်တာတွေကိုလိုက်လျောရမယ်နောက်တက်မတော်နဲ့ဒီအစိုးရဂျားထဲမှာလည်းပဲဒီအာဏာရတဲ့အဖွဲ့အစည်းတွေဂျားထဲမှာလည်းကျွန်တော်ချောချောပွင့်မမြင်ဘူးဖွဲ့စည်းပုံပြင်ဆင်မှာဆိုလို့ရှိရင်သူ့မူနဲ့ကိုမူကျွန်တော်တိုင်းသားတယ်ကိုမူနဲ့ကိုနောက်တစ်ခါလက်နက်ကိုင်ဖွဲ့စည်းတွေကြာပြန်တော့လဲကိုမူနဲ့ကိုဆိုတဲ့အခါကျတော့ကျွန်တော်တို့ဟာအမျိုးသားပြန်လဲတင်မြဲ National Reconciliation ဆိုတာဟာအဲ့စစ်ပယ်ရပ်ဖက်ဆက်ဆံရေးတခုတည်းတည်းမကတော့ဘူးနဲ့တိုင်းရင်းသားပြည်နာတဲ့ပါလာရေးတဲ့ကြောင်းအဓိကဖြစ်တဲ့စစ်ပယ်ဆက်ဆံရေးမချောမွေ့ဘူးဆိုရင်အပေါ်မှာမချောမွေ့ဘူးဆိုရင်အောက်မှာလည်းပဲအလဲမှာရောအောက်ချီမှာရောဝေရှုပ်ပြီးသွားတယ်အဲ့တော့ဒီစစ်ပယ်ရပ်ဖက်ဆက်ဆံရေးကဘလို့ချောမွေ့တင်တယ်လဲဆိုတာကိုအကယ်ဒမီသမားတွေလက်ပြသမားတွေခုနကပြောသလိုပါဘယ်နေရာမှာပူပေါင်းလို့ရမလဲဘယ်နေရာမှာညှိနှိုင်းလို့ရမလဲဆိုတာကိုလက်တွေ့ပေါ်လေးတကယ်လို့သူစာပတ်လေးတစ်ခုကစပြီးအလုံးလောက်ရမယ်ကျွန်တော်အဲ့ဒီစမ်းပါကလေးရှာတာလည်းကျွန်တော်မတွေ့ဘူးပြဿနာရှာတာပဲတွေ့နေတယ်တယောက်ကိုတယောက်ကြီးတိုက်တယ်ပေါ့ဗျာကလေးဆိုးဆန်ဆန်နွဲ့ဆိုးဆိုးတယ်တယောက်ကဆိုးတယ်မျိုးနောက်တယောက်ကတမျိုးအဲ့ဒါမျိုးနဲ့ပဲဝဲလေပြောတဲ့တဲ့ကြောင့်အရေးပါစစ်မဆက်ဆံရေးဟာ theory အပြင်လည်းအခိုင်အမာကျွန်တော်တို့မတည်ဆောက်နိုင်ဘူးလို့ဖြစ်ချင်းလဲဆိုတော့လက်တွေ့မှာလည်းတကယ်ရှစ်ရှစ်ခင်ခင်နည်းနည်းဆိုတော့မကြနိုင်ဘူးအဲ့တော့ညီလာခံတွေမှာဓာတ်ပုံရိုက်တယ်ဆိုတာရှိတယ်အခါတခါညီလာခံမှာတော့ကတစ်ဖက်ကပြောတာတစ်ဖက်ကပြောတာ contract ဖြစ်နေသေးတယ်တခါတခါကျလည်းအရန်တူနေတယ်တူတာကိုလည်းဘလို့တူတာကိုတက်ဖက်ကပြောတာနဲ့အရက်ဖက်ဒီဘက်နိုင်ငံရေးပါတီကပြောတာနဲ့တူနေပြီဆိုရင်တူတာကိုဘလို့ implementation လုပ်မလဲဆိုတဲ့ဟာလေလက်တွေ့ program ကလည်းဒီအစိုးရအနေနဲ့မလုပ်နိုင်ဘူးအဲ့တော့ကျွန်တော်တို့ဟာတကယ်ကြောင်ပိတ်ပြီးတော့ဝဲလေတယ်ပဲဖြစ်နေတယ
်
အဲ့တော့နောက်ဆုံးအမုံတရားလိုပဲ25ရာခိုင်နှုန်းဖက်ဖို့59ဆလုံးအဲ့ဒါနဲ့ပဲရှုံတော့တိုက်တရားဘာမှကိုရှိကိုမရွေးနိုင်ဘူးရွေးလို့ပြောကြတာပေါ့နော်ကျွန်တော်တိုင်းရင်းသားတွေတော့မရွေးလို့မြင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဦးလာလို့ဆွေးနွေးသွားတဲ့အချိန်မှာဒီတိုင်းရင်းသားတွေရဲ့ခံကဏ္ဍပါလာတယ်နောက်တစ်ပါးဒီတိုင်းရင်းသားလက်ကိုင်တွေလည်းရှိတယ်တက်မတော်လည်းရှိတယ်နိုင်ရပါတီလည်းရှိတယ်ဆိုတော့ဘလို့ရင်းသားတွေရတယ်ဒီလိုသူတို့ကဏ္ဍဒီ level လို့ဆိုတာဂျာညာစီလည်းရှိနေတယ်ပေါ့နောက်တစ်ပါးဒီလိုရပ်ပတ်စစ်ပတ်ဆက်ဆံရေးမှာဒီအချက်တွေတွေအငယ်ဦးရဲ့အနေနဲ့ပေါ့ဒီအခြေအနေမျိုးကိုဘလို့မျိုးသုံးသပ်ချင်လဲလက်ရှိဖြစ်နေတဲ့အခြေအနေပေါ့ဒီအင်အားစုတွေကွဲပြားနေတဲ့အခြေအနေဂျာတွေကရင်းသားစီနောက်တစ်ပါးဒီရပ်ပတ်စစ်ပတ်ကောင်းဆောင်နေတဲ့ဆက်ဆံရေးပေါ့
ပထမတစ်ခုကတော့NLD ရဲ့အနေထားပေါ့နော် NLD ကတော့သူကခုချိန်မှာအမျိုးသားပြန်လဲတင်မြဲလို့ပြောရင်တိုင်းရင်းသားတွေရဲ့ကိစ္စတဲ့တက်မတော်နဲ့သူနဲ့အပေးယူနားလည်မှုတစ်ခုရဖို့ကအရေးကြီးတယ်ဆိုတော့အာဟုပဲအခြေခံလို့တိုးကြောင်မလို့ခုနဥပ္ပလဆောပြောသလိုပဲတိုင်းရင်းသားဒီကအခန်းကဏ္ဍမေ့မိတ်လို့ဖြစ်နေတာပေါ့အဲ့ဒီမှာလဲတက်နဲ့ ရဖက်နဲ့သက်တနာပေါ့နော် NLD ရဲ့သက်တနာကြားမှာတကယ်တော့အဓိကဖြစ်နေပုံမှန်ကနှစ်ခုပဲရှိတယ်တစ်ခုက NLD တွဲဆိုရင်59စလုံးတမ်းလို့လဲဆိုရင်4436အဲ့တော့အဲ့နှစ်ခုနဲ့ပဲကျွန်တော်တို့ကပြီးခဲ့တဲ့9နှစ်လုံးမှာရက်တည်ပြီးတော့မှအငင်းကုန်ပြင်းနေကြတယ်အဲ့တော့ကျွန်တော်ကတော့အကြံပြုချင်တာကပထမတစ်ချက်ကတမ်းလို့ရော NLD ရောကဟလာရန်ခက်ခဲတဲ့59စလုံးနဲ့ပုံမှန်436ပေါ့နော်436ကိုခဏမေ့လိုက်ပါဆရာမကြီးတော်မီဝန်ပတ်ပြောသလိုပဲကျွန်တော်တို့အလွယ်ကူစပြီးလုပ်နိုင်တဲ့အလုပ်တွေအများကြီးရှိတယ်။အဲ့ဒါတွေကဟာလာအဓိကအဖြစ်တိုင်းရင်းသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေနိုင်ငံသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေကောင်းမွန်သောအစိုးရအုပ်ချုပ်ပေါ်မှုတွေလိုအပ်တဲ့ချက်တွေအားကြီးလိုက်ဆောင်မှုတိုက်ဖျက်လို့ကိစ္စမျိုးတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကိစ္စမျိုးတွေဒီကိစ္စတွေမျိုးတွေမှာအရင်ဆုံးဘုံသဘောတူချက်ရအောင်လုပ်ပြီးတော့မှအတိုင်းရင်းသားတွေပါဝင်လုပ်ပြီးတော့မှစမ်းလုပ်ကြည့်ပါလုပ်တဲ့အခါမှာတကယ်တရားလက်တွဲလို့နဲ့ကြုံချင်းမှုရလာလို့ရှိရင်ကျွန်တော်ခက်ခဲတဲ့ကိစ္စတွေဖြေရှင်းမှုကောင်းတော့ပေါ့အခုကအခက်ဆုံးကိစ္စကိုသွားကင်ပြီးတော့မှအဲ့ဒီနာနဲ့ပဲကျွန်တော်တို့ကအချိန်ကုန်နေတော့လာမယ့်9နှစ်မှာတော့အဲ့ဒီချင်းကပ်ပုံချင်းကပ်မျိုးပြင်ဖို့လုပ်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပေါ်မကကမ္ဘာမှာကျမိုက်တုံးလို့မေးချင်တာကတော့ဒီရက်ပတ်စက်ပတ်ဆက်ဆက်ရေးဆက်ဆက်ရေးဆိုတဲ့နေရာမှာကျွန်တော်ဒီတိုင်းတက်မတော်အနေနဲ့နိုင်ငံရေးမှာပေါင်းဝင်မှုခန့်ခံတာပေါ့ဆိုဘယ်လိုရှိတယ်လဲပေါ့ဆိုတော့ဒီရက်ပတ်ကောင်းဆောင်အနေနဲ့လည်းဒီတက်မတော်ပေါ်မှာဘယ်လိုမျိုးသဘောထားတယ်လဲပေါ့ဒီရက်ပတ်စက်ပတ်ဆက်ဆက်ရေးကောင်းမွန်တဲ့အခြေအနေကိုတည်ဆောက်ဖို့ဆိုကျမနဲ့ဒီပေါ်မှာပါများဆွေးနွေးနေတာရှိတယ်ခင်ဗျာ
ကျမကတော့ကျမပြောချင်တဲ့ဥစ္စာခုနကဦးရထုပြောသလိုမျိုးပဲအာဘာလဲအခုမြန်မာနိုင်ငံရဲ့ environment ကသူ့ရဲ့ environment ပဲเนาะအဲ့ဒီရှိတဲ့ဥစ္စာเนี่ยဘယ်ကနေပြီးအလွယ်ဆုံးပေါ့เนาะစတခါလေချောက်လို့ရှိရင်လည်းတချို့လူတွေကတခြားနိုင်ငံတွေကအပေါ်ကနေပြီးတော့အောက်ကိုစတယ်အပေါ်ကစပြီးတော့အောက်ကိုရောက်တယ်ဒါမဲ့လည်းအဲ့ဒီတန်းတချို့နေရာမှာကျတော့လည်းအောက်ကနေစပြီးတော့နည်းဖြည်းဖြည်းလုပ်ပြီးတော့အပေါ်ရောက်တယ်เนาะမြန်မာနိုင်ငံမှာတခုလိုအပ်နေတာကကျွန်မအကြံပေးချင်တာကတော့ဟိုဗါလဲmechanism ဒီလိုမျိုးထိတွေ့ဖို့ပေါ့เนาะထိတွေ့ပူးပေါင်းလုပ်ဖို့ mechanism တွေ level မျိုးမျိုးမှာရှိတတ်ရှိဖို့အလိုအပ်နေတာပေါ့နော်။ဒါဆိုကျွန်တော်တို့ habits of dialogue ဆိုလို့ပြောမယ်အချင်းပေါ့နော်။ dialogue တယောက်နဲ့တယောက်နဲ့ချိတွေ့ပြီးတော့စကားပြောနိုင်တဲ့mechanism တွေ level များမှာ tactical level နော် operational level strategic level မှာရှိသင့်တယ်။အဲ့လိုရှိလာတော့မှ habits of dialogue ရှိတော့မှတယောက်နဲ့တယောက်နဲ့နားလည်မှုတွေနည်းနည်းလေးတို့ပို့ပြီးတော့ကြီးမားလာမယ်ပေါ့နော်ပို့ပြီးတော့တိုးတက်လာမယ်ခုနကတော့ဦးအလာဆိုပြောသလိုမျိုးတခါလေကြလို့ရှိရင်သူတို့ပြောနေတာအတူတူပဲဒါပေမဲ့တယောက်နဲ့ဘုံနဲ့အရင်တော့ကဗာလဲ trust မရှိတော့ယုံကြည်မှုမရှိတဲ့အခါကျတော့ဒီလိုမျိုးမဆိုင်မှုဖြစ်ဖြစ်သွားတယ်အဲ့ဒါကြောင့်မလို့you know ဒီ mechanism တွေကကျမတို့ America မှာလဲကျမတို့ America example အများကြီးရောက်ပေါ့ဗာလဲကျမဒီမှာကိုကျမတို့ကလည်း 9/11 ဖြစ်တဲ့အခါမှာเนาะကျမတို့တခုခုဖြစ်တာဗာဒါ inter agency civilian agency တွေနဲ့ military agency တွေနဲ့ဟိုနည်း especially ဟိုနည်းပေါ့เนาะ intelligence မှာပူးပေါင်းပြီးတော့မလုပ်ကြဘူး share မလုပ်ကြတဲ့အခါမှာအဲ့ဒီဥစ္စာကျမတို့မှာဟသွားတာဆိုတော့အဲ့ဒီအောင်လို့ကျမတို့က joint inter agency platform တွေ joint inter agency mechanism တွေကိုဖွဲ့လိုက်တဲ့အခါပထမလေကျမတို့ဒီလုပ်တဲ့အခါမှာကျမတို့ဟိုဗာလဲပထမတော့နည်းနည်းဦးနည်းဟိုတယောက်နဲ့လေဆက်ဆံရတာနည်းနည်းခက်ခဲတယ်အဲ့ဒါဖြည်းဖြည်းလုပ်နေတယ်အခုဆိုလို့ရှိရင်တော့ကျမတို့ပူးပေါင်းဆောင်ရွက်တာပို့ပြီးတော့လွယ်ကူသွားတယ်ဆိုတော့လေကျမအဲ့လိုမျိုးပဲပြောစီချင်တာကအဆက်နေရာ level you know အစုံပါပေါ့နော်ဒီ mechanism တွေစောက်ထားလို့ရှိလို့ရှိဖြည်းဖြည်းအဲ့လိုမျိုးလုပ်ရင်းနဲ့ဒီဥစ္စာတွေတချို့ you know နားလည်မှုတွေဒီဆောင်နိုင်တယ်လို့ကျမ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေးကလေးသွားကြမှာနောက်ဆုံးမေးကတော့ကျွန်တော်တို့ကဒီလက်ရှိအခြေအနေပါဒီလက်ရှိခဲ့တဲ့သက်တမ်း9နှစ်မှာတော့ဒီ NLD ဆိုရပဲဥဆောင်နော်ဒီလာမယ့်9နှစ်ကလည်း NLD ဆိုရပဲဆက်ပြီးဥဆောင်ရမယ့်အခြေအနေပေါ့ဒီဆိုရတာဝန်ကိုဆက်ပြီးလုပ်ဆောင်ရမယ့်အခြေအနေရှိတယ်ပေါ့ဆိုတော့လက်ရှိအခြေအနေမှာလည်းတက်မတော်ရဲ့ဒီ UK ဝယ်ကော်မရှင်နဲ့ပတ်သက်တဲ့မှတ်ချက်တွေလည်းရှိတယ်အဲ့ဒါကဒီ UK ဝယ်နဲ့ပတ်သက်ပြီးတော့တက်မတော်ရဲ့ဒီပါဝင်မှုအခြေအနေတွေလည်းရှိတဲ့အခါကြတော့လက်ရှိကြုံတွေ့နေရတဲ့ဒီရပ်ပတ်စစ်မှတ်သက်ဆိုင်အချက်သေးတွေကိုဘလို့ကြော်လွားနေတယ်ကောဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရွေးကောက်ဒီအစိုးရဖွဲ့ပြီးရင်တော့ကတ်လာတဲ့အစိုးရအနေနဲ့ပေါ့ဆိုတော့ဒီကြောင့်ဒီအစိုးရခေါင်းဆောင်တွေကြောင်းလိုက်တာလည်းရှိကောင်းရှိမှာဆိုဒီလိုခေါင်းဆောင်တွေနေနဲ့ရပ်ပတ်စစ်ပတ်ဆက်ဆံရေးကိုတက်မတော်ဘက်ကရောအကျက်ဖက်ကရောဘာလို့စပြီးတိစောက်နေတယ်လို့ ယူဆတယ်ပေါ့ဆိုတော့ဒါကိုကျွန်တော်တို့ဟိုနောက်ဆုံးဝေးဆွေးနွေးပေးနေကြပါအရင်တော့ကျွန်တော်အငယ်ဥရထုတ်ကိုပဲစပြီးဆွေးနွေးပေးနေကြပါရခင်ဗျာ
နောက်ဆုံးတစ်ခုကတော့ဗျာဟို NLD ဘက်ကိုပဲစပြောရမှာပေါ့နော် NLD ပါတီနေနေကပြီးခဲ့တဲ့9နှစ်မှာတော့ तू ကပထမဆုံးချိန် तू အစိုးရတာဝန်စယူရတဲ့ကြောင့် तू မှလည်းစိုးရိမ်မှုတွေရှိမှာပေါ့တရားဥပဒေတစ်ခုခုပြောလိုက်လို့ရှိရင်ငါတို့အစိုးရကိုဒုက္ခပေးခြင်းလို့လားဆိုတော့တန်တရားကြီးလည်းရှိခဲ့မှာပေါ့တိုးတော်အခုဘာပြောအခု9နှစ်အထွေကြုံရခဲ့ပြီနောက်တစ်ခါဒုတိယတက်9နှစ်တက်တန်းကိုတော့အခုတည်းပို့တော့ယုံကြည်မှုရှိရှိနဲ့လုပ်ငန်းကိုလုပ်ဆွေးကျင်တာပေါ့ဆိုလိုတာအထူးသဖြင့်အဖွဲ့အစည်းတစ်ခုခုတိုင်းသားပါတီတစ်ခုခုကဝေဖန်ထောက်ပြတယ်မျိုးလုပ်လို့ရှိရင်ဒါကငါတို့ကိုစစ်တပ်နဲ့ပေါင်းပြီးလုပ်ချင်တာလားဒါမှမဟုတ်စစ်တပ်ကပြည်ခိုင်ထိုးနဲ့ပေါင်းပြီးတော့ငါတို့ကိုပြဿနာရှာတာတိုင်းသားနဲ့ပေါင်းပြီးတော့ပြဿနာရှာတာဆိုတော့အမြင်ရုံးမဖြစ်ဖို့လိုတာပေါ့နော်ဒါကတော့ချင်းကျွန်းတော့အနိုင်ရသူရဲ့သဘောထားကြီးမှုပို့လို့လေလို့ကျွန်တော်မြင်ပါတယ်။နောက်တမတော်ကတော့သူ့ရဲ့အဖွဲ့အစည်းဝင်ခြေခံဥပဒေကပေးထားတဲ့နိုင်ငံရေးခန်းကဏ္ဍကိုပြန်ပြီးတော့တုံ့သက်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အရင်တုန်းကတော့ဒီအဖွဲ့အစည်းဝင်ခြေခံဥပဒေဆွဲခဲ့တုန်းကတော့တမတော်ရဲ့နိုင်ငံရေးအရသဘောထားတူတဲ့ပြည်ခံရုပ်ပါတီရဲ့ကိုကြောတော့နောက်ခံထားပြီးနိုင်ငံအမျိုးသားနိုင်ငံရေးတာဝန်လုပ်မယ်လို့သူယူဆခဲ့တာပေါ့။ယုံကြည်ခဲ့တာပေါ့။မျှော်လင့်ခဲ့တာပေါ့။ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုအတွေ့အကြုံအရဒီပုံစံနဲ့လုပ်တာကိုလူတို့ကလက်မခံဘူးဆိုတာသူတွေးခဲ့ပြီလေ။ဒါကြောင့်မလို့တမတော်ကဖြစ်တော်တယ်မှာပါတဲ့ခံမျိုးမှာသူဒီဘယ်ပါတီဘက်ကမှမပြဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒုတာဝေကြီးသုံးပါးပုံမှာပဲရက်တည်မယ်ဘယ်သူနဲ့မဆိုလက်တွဲဆောင်ရနိုင်တယ်ဆိုတော့ရက်တည်ချက်မျိုးနဲ့ပြန်ပြီးတော့နေဖို့လိုတယ်ဆိုလိုတာကတော့ဘယ်ပါတီနဲ့မှတစိကမခံဘဲနဲ့တိကျရက်တည်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်နောက်တိုင်းရင်းသားတွေပေါ့နော်တိုင်းရင်းသားတွေအနေနဲ့ကတော့ခုရွေးကောက်ပွဲမှာလည်းကျွန်တော်တို့ပို့ပြီးတော့အများစုရလိမ့်မယ်လို့ထင်ပေမဲ့မရခဲ့ဘူးပေါ့တိုးတော့မရပေမဲ့လည်းခုပြည်ထောင်စုတော်တွေမှာရှိနေတာရယ်နောက်တစ်ခါပြည်내လွှတ်တော်တွေမှာရှိနေတဲ့အခွင့်အရေးကိုအသုံးချပြီးတော့မှဟိုလွယ်တဲ့လုပ်တွေနဲ့စပြီးတော့မှအာဏာရပါတီနဲ့ပူးပေါင်းဆောင်ရွက်နိုင်မှုလမ်းကြောင်းရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါဆိုတော့အဲ့သုံးပလဲလုတ်သွားရင်တော့ကျွန်တော်ထင်တယ်။ဒါပေမဲ့9နှစ်မှာအရရဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေပို့ပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယုံကြည်ပါတယ
်။ဆရာမတော်မျိုးမဲ့တစ်ချက်ဆင်းနေပြပါအောင်
။ဟုတ်ကျမရဲ့ပါလဲဟိုပါလဲ advice ကတော့ပေါ့။ဟု
တ်ကဲ့
ဒီလာတော့ခုနလိုမျိုးပဲဒီ mechanism တွေကိုဗာလဲတိဆောက်ဖို့တယောက်နဲ့တယောက်နဲ့ဦးနှင်းဗာလဲအပြန်ကပေါ့နော်တစ်ခုကျမပြောချင်တာsomething like national defense college you know မြန်မာနိုင်ငံမှာ national defense college ကရှိတယ်အဲ့ဒီမှာကျမတို့အမေရိကန်မှာဆိုလို့ရှင်စစ်ဖက်ကိုအရဖက်ကိုသွားတက်ကြတယ်သွားတက်ရင်းနဲ့အဲ့ဒီဥစ္စာနားလည်မှုတွေဖလဲသူတို့နှစ်ယောက်လည်းဒီ security နဲ့ပတ်သက်ပြီးတော့ဒီvocabulary ပေါ့နော်အတိအမြင်နေနည်းနည်းcommon understanding ရှိလာတယ် common understanding လို့ပြောရအောင်ကျွန်တော
်ဘယ်လိုဘာလို့ကြည့်ပေါ့
ဟုတ်ကဲ့ဆိုအဲ့လိုမျိုးဒီဆိုတော့ academic environment ကြတော့နည်းနည်း neutral ဖြစ်တယ်လေ neutral ဖြစ်တဲ့အခါမှာအဲ့ဒီနေရာမှာတည့်ရင်နဲ့တယောက်နဲ့တယောက်နဲ့နားလည်မှုတွေရှိလာတဲ့အခါမှာဆိုပြီးလို့တကယ်ကိုယ့်ရဲ့ပါလေ department မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါကိုယ့် agency မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါမှာကျဒီ relationship ပေါ့နော်ဒီအားရပို့ပြီးတော့လုပ်လာတာလို့ပဲအဲ့ဒါကျကျွန်မပါလေဥပမာပေါ့နော်တခုအကြံပေ
းဟုတ်ကဲ့ဆိုတော့ကြာဦးလာတော့သုံးသက်လေးဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ကတော့ဒီဟာဖွဲ့စည်းပုံပြဿနာဆိုရင်လေပါနေပေါ့နော်ဖွဲ့စည်းပုံပြဿနာအကြောင်းလည်းပါတယ်ပေါ့။ဘာလို့ဖွဲ့စည်းပုံပဲထိကြိုက်လို့တော့ခုနကဦးရထွပြောတယ်လို့ပေါ့။၄၃၆တို့တော့ကျွန်တော်59စလို့လို့။အဲ့တော့ကျွန်တော်တို့ဒီတိုင်းသားလူမျိုးတွေနဲ့ကြတော့ကိုဒီကမှကိုစီမံခန့်ခွဲဖို့မဟုတ်ပဲနော်။ကိုဒါလည်းကျွတ်တော်ထဲမှာအဆင်မပြေဘူး။အဲ့တော့ကျွန်တော်မြင်တာကရွက်ကောက်ပွဲနီးမှဖွဲ့စည်းပုံပြင်မယ်လို့ကမန်းကတန်းလုပ်တာแค่ဒီဖွဲ့စည်းပုံပြဿနာကိုဖြေရှင်းဖို့အတွက်လွတ်တော်ထဲမှာတကယ်ကိုပေါ်အောင်ဘူးကောမဒီတစ်ခုဖွင့်ထားတဲ့ကျွန်တော်ကဒါတက်မတော်လဲပါမယ်တိုင်းရင်းသားလည်းပါမယ်အမြဲတမ်း review လုပ်နေပြီးတော့ဘယ်နေရာဘယ်ချိန်ပြင်မလဲဆိုတာကို daily လုပ်မှာပေါ့ monthly daily လုပ်နေတဲ့လုပ်ပြီးတော့မှလုပ်မယ်အဲ့ဟာမှာခုနဆိုဥပမာ energy ဘက်ကပြောမယ်တက်မတော်ရဲ့25ရာခိုင်နှုန်းကိုဆုတ်ပေးပါဆုတ်မပေးရင်တိုင်းရင်းသားရဲ့ခွင့်ရမပေးနိုင်ဘူးဆိုတဲ့လေတာမျိုးပြစ်လာတယ်အဲ့တော့61ကိုမပြင်နိုင်ဘူးတမတော်သား26အဲ့တော့နေရာ61မပြင်သမျှကျွန်တော်တိုင်းရင်းသားတွေကကိုယ်ပိုင်ကြားထုံးကမရဘူးဆိုရင်ဘာလို့ Federal Order ဆရာရှိတော့တယ်လဲ Federal ရဲ့အခြေခံလေးကိုတော့မှ compromise လုပ်မပေးနိုင်ဘူးဆိုရင် တိုင်းသားတွေကဘလို့လို့ယုံမှလည်းဒီ process ကိုအဲ့လိုမျိုးရှိသေးတယ်။ကိုဘက်ကလည်း50ကိုစမှ50ကိုစအဲ့တော့50ကိုစတော့136တို့အောက်မှာခုနကပြောသလိုပေါ့လွယ်တဲ့ဟာလေးတွေ gradual reform လုပ်ပြီးတော့ trust ကိုတည်ဆောက်လို့မရဘူးလား။အဲ့ဒီကုအသေးကင်ထားပြီဆိုရင်ဘယ်သူမှလည်းမချော်ဘူးဆိုရင်ကျွန်တော်လည်းကြားထဲမှာညက်ပြီဆိုရင်ဒီနိုင်ငံဟာဘလို့လို့ညင်ကြမှာလဲ။အဲ့တော့ကျွန်တော်ကလွတ်တော်ထဲမှာအလုပ်ဖြစ်တဲ့ comedy ကျွန်တော်တို့ကြွတ်တော်ထဲမှာအလုပ်မဖြစ်တဲ့လုံးဝအလုပ်မဖြစ်တဲ့ comedy ပြည်တွင်းညီညာရေးနဲ့တိုင်းသားရေးကကော်မတီဆိုတော့ဘာမှကိုအလုပ်မဖြစ်ဘူးဘာမှလည်းနေသားလည်းမရှိဘာမှလည်း review လည်းမရှိဘူးเนาะ clearing လည်းမရှိတဲ့ comedy မျိုးထက်တကယ်အလုပ်ဖြစ်တဲ့ comedy တစ်ခုကိုတက်မတော်နဲ့အာနာရတဲ့ပါရီနဲ့တိုင်းသားကြားထဲမှာတကယ်တော့ယုံယုံကြည်ကြည်နဲ့အဲ့ဖွဲ့တဲ့ခါမှာလည်းပဲအာငါတို့ကနိုင်ရတဲ့ပါရီဆိုဟိုကအစိတ်အဲ့15ရက်လောက်ထက်တက်မတော်က2ရက်ထက်တိုင်းသားပါတီက1ရက်ထက်အဲ့ဒါမျိုးမဟုတ်ဘူးတကယ်ပါဝါပေးထားတဲ့ဟာမျိုးလုပ်ပြီးတော့ trust ကိုတည်ဆောက်မယ်ပြည်သူ့ကိုပြည်စင်ကိုအစအရေရှင်းကပ်သွားမယ်နော်ဖြည်းဖြည်းချင်းဥမတက်တော့နဲ့လည်းဖြည်းဖြည်းဆုံးခေါ်ရေးနော် NLD ကလည်းတကယ် decentralize လုပ်တာတော့ဒီ decentralize ဘယ်လိုလုပ်မလဲဖြည်းဖြည်းလုပ်မှာနှစ်ခုပဲရှိတယ် NLD က decentralize လုပ်ရမယ်လေ federal ကိုသွားမယ်ဆိုရင် decentralize လုပ်ရမယ်တက်မတော့ကလည်းဖြည်းဖြည်းချင်းဆုံးခေါ်ရေးကိုလုပ်ရမယ်အဲ့ဒီခုကြားထဲမှာသူတို့ကဒီခုတူ trust မရှိဘူးဆိုရင်တက်မတော့ကလည်းဖြည်းဖြည်းဆုံးမှာမဟုတ်ဘူးNLD ကလည်း decentralized ဘလို့ရေးကျွန်တော်တို့ကလည်း NLD ကိုယုံမှာမဟုတ်ဘူးအဲ့တော့အင်အားကြီးတဲ့အဖွဲ့တွေဟာနဲ့အင်အားငယ်တဲ့အဖွဲ့တွေဟာတယောက်ကိုတယောက်တကယ် mutual fault လေးเนาะတကယ်တန်းယူရည်လို့ရှိရှိခင်ခင်နဲ့နှွေးနှွေးထွေးထွေးလုပ်ဖို့အတေအားဟာလွတ်တော်ပဲအဲ့လွတ်တော်မှာအဲ့ဒါအဲ့ဒီဟာကိုအကောင့်ထဲပေါ်နိုင်ရင်တော့ရှိကိုနင်းနှွေးရမယ်အကောင့်ထဲမပေါ်နိုင်ပဲနောက်ပထမ၅နှစ်ကလည်းပဲဟိုပေါ့ဘာကော်မတီညာကော်မတီရုပ်ကော်ပွဲနှိခါကြမှာခက်လေးယူရှင်လို့အဆိုးလေးတင်ဆိုတာမျိုးကတော့sorry ပဲကျွန်တော်အဲ့လိုမြင်တယ်အဲ့တော့လွတ်တော်မှာအခုဘယ်အစွားပဲတက်တက်အစွားကိုကက်ဘိနက်ဘလောက်ပဲကက်ဘိနက်မှာဘလောက်ပဲစမဖြစ်တဲ့ပုဂ္ဂိုလ်ပဲပါပါလွတ်တော်ဟာခုနကလိုငကိုအတိုင်း status ကိုဆိုရင်အဲ့ဒီဒီနိုင်ငံအရေးဟာ civil military relation လည်းမကောင်းဘူးတိုင်းရင်းသားတွေလည်းမကောင်းဘူးလွတ်တော်ဟာအဲ့တကယ်လို့ရန်ပွဲဖြစ်တဲ့ဘာမှမဟုတ်တဲ့ဇက်ပွဲလိုပဲဖြစ်နေလိမ့်မယ်
โอเคโอเคပါโอเคပါဆိုတော့ကျွန်တော်ဆွေးနွေးတော့တော်တော်လေးပြည့်စုံတော့ရှိပါတယ်ခင်ဗျာဒါပေမဲ့ဆက်ရွေးဆက်ဆက်ရေးဆိုတဲ့အခါမှာပုံကြီးခြေသက်တာတွေရှိရတော့ဆွေးနွေးကြရတယ်ကြံအောင်ပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲချိန်ကလည်းပြည့်သွားတယ်ဒီမှာပဲချက်မှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပြည့်ကြတဲ့ပမောက္ခဓမ္မဝင်ဘက်နောက်အင်ကယ်ပြည့်ချွတ်နောက်အင်ကယ်ဦးလာဆိုအားလုံးကိုကျေးဇူးတင်ကြအောင်ပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုကြီးညာပေးပါမယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူနဲ့သေဆုံးသူတွေစံချိန်ချင်းမြင့်တက်နေချိန်မှာပဲကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုနဲ့ဘေးအေရီးယားတစ်ဝိုက်ကခရိုင်တွေမှာတည်စနေရုံးပရက်ကဆက်ပြီးတော့အိမ်ပြင်မထွက်ရအမိန်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ဝန်ပို့ကူခံရသူ14တန်းကျော်နဲ့တိတ်ဆုံးသူ 28,000 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပို့ကူခံရသူကတိတိကျကျ3တန်းကျော်နဲ့တိတ်ဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်းဂျွန်ဟော့ပကင်တက္ကသိုလ်စစ်တမ်းကဖော်ပြပါတယ်ဒီအချိန်မှာပဲပရတင်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ COVID ကာကွယ်ဆေးကိုဘာရိန်းနိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်းပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစိန်ခေါ်ချက်အတော်များများရှိခဲ့ပေမလို့ COVID-19 ကာယရောဂါလောက်နိုင်ငံဆောင်ပူးပေါင်းပါဝင်မှုအပေါ်တည်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယရောဂါထိန်းချုပ်နိုင်ဖို့အချက်လေးချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှရှိနေမြို့နှံဖို့အနာဂတ်ကာယရောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငင်းချင်ရင်နဲ့ကြီးပွားချမ်းသာရေးအခြေခံအုတ်မြစ်အဖြစ်ကျန်းမာရေးမှရှိနေမြို့နှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုစေကမောင်း80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကံကြွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။ဒီကာကွယ်ဆေးကိုပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုကူဆက်ရအချက်အချာနေရဖြစ်တဲ့မော်စကိုမှာစက်တင်ဘာလဆမိုင်းကစပြီးတော့နေ့စဉ်ပိုကူသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့ 8,000 ဝန်းကျင်ထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်ရင်းယောဂအခန်းရှိသူတွေ၊ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခန်းစားထားတဲ့သူတွေတော့မပါပါဘူး။ဒီကနေ့ညအတွက်ထိတ်တဲ့ရောက်တဲ့တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနိုင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ တော်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမရှင်လာပါစေရှင်ကျမတန်လာပ
ါ This program has come to you from the Voice of America, Washington.